Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရက်2019ခုနှစ်ဖေဖော်ဝါရီလ26ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Lightometer 1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ထိတိစိုးဝဲတက်ဖို့အတွက်အမေရိကန်တမရနဲ့မြောက်ကိုရီးယားကောင်ဆောင်တို့ဦးတို့ဟာဗီယက်နမ်နိုင်ငံကိုရောက်သွားကြပါပြီပါကစ္စတန်တွင်းမှာရှိတဲ့ Islamic State ရဲ့စခန်းတွေကိုလေကြောင်းကတိုက်ခတ်ခဲ့ကြောင်းအိန္ဒိယကပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရရမယ်လို့တမရထွန်းကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မအိတ်တန့်စင်နဲ့အတူတင်ပြပေးသမောခင်
အခုညနေကစက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဘူးသီးတောင်မြို့နယ်စစ်စင်ရေးကုတ်ကဲမှုစစ်ဌာနချုပ်ဝန်ထမ်းမှာပုံပေါက်ကွဲလို့ဗိုလ်မှူးကတော်တဦးသေဆုံးခဲ့ပါတယ်။ဒါနဲ့ပတ်သက်လို
့စွာကဆန်ကမနေ့ပိုင်းတော့ရာရှိတယောက်အိမ်မှာပုံကွဲတယ်ပေါ့။ပုံကွဲတယ်အဓိကတော့အဲ့ဒီရာရှိကပြီးပြီးတော့မှအိမ်နောက်ကျကြနေပြီးတော့ကနေမှ
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရရဲ့ VOA ကိုပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေက8000လောက်ကိုပြန်လက်ခံဖို့အစဉ်သင့်ဖြစ်နေပြီဆိုတဲ့အကြောင်းမြန်မာအစိုးရဘက်ကပြောပါတယ်။ရခိုင်ပြည်နယ်အခြေစိုက်မြကျင်းနာချာနယ်သတင်းတောင်မြောက်ကိုတပ်တူတူပေါ်ရေးကုမ္ပဏီတစ်ခုကဖမ်းဆီးနှိပ်စက်ခဲ့တဲ့အပေါ်မှာဥပဒေနဲ့အညီဖြေရှင်းမယ်လို့ချာနယ်ဘက်ကပြောပါတယ်။နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်တမတားနဲ့မြောက်ကိုရီးယားကောင်ဆောင်တို့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတွေ့ကြမယ်ပေါ်တောင်ကိုရီးယားဘက်ကမျှော်လင့်ချက်တွေအကြောင်းကိုနှာစင်ကြရမှာပါရှင်။အခုအရင်ဆုံးတော့အင်ကာနီညပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မအီတန်စင်တို့ပြောပြပါမယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့ထိပ်သီးဆွေးနွေးကျင်းပဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗီယက်နမ်နိုင်ငံကိုဒီကနေ့ဒေသဆန်တော်ချင်းညပိုင်းမှာရောက်သွားပြီဖြစ်ပါတယ်။သူကမကြတဲ့ခင်အချိန်ပိုင်းအတွင်းကပဲရောက်သွားတာဖြစ်ပါတယ်။ကောင်ဆောင်ဦးဟာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာမနေ့ပြန်ပို့ထိုးနေမှာတွေ့ဆုံပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ရေးကိစ္စအပါအဝင်အကြောင်းအရာတော်များများကိုတွေ့ဆုံကြမှာပါ။မြောက်ကိုရီးယားကောင်ဆောင်ကတော့ယထာနဲ့တုံ့ပြန်ကြခင်းနေခဲ့ပြီးတဲ့နောက်အင်္ဂါနေ့အစောပိုင်းကဗီယက်နမ်နိုင်ငံကိုရောက်သွားပြီဖြစ်ပြီးဟနွိုင်းမှာရှိတဲ့မယ်လီယာဟိုတယ်မှာထိပ်သီးဆွေးဝဲကလာအတွင်းတဲခုံမှာဖြစ်ပါတယ်။တယောက်လာတဲ့အချိန်ဒေသခံပြည်သူတွေကကြိုဆိုကြတဲ့အတွက်သူ့အနေနဲ့ပျော်နေပုံရပြီးပြုံးရှင်နေတဲ့နေထိုင်နဲ့ပြည်သက်ကိုကြိုဆိုခဲ့ပါတယ်။သူဟာဖြစ်သားနဲ့တရုတ်နိုင်ငံကိုဖြတ်ပြီးတော့ဗီယက်နမ်နိုင်ငံကိုရောက်လာတာဖြစ်ပါတယ်။သူ့ကိုကြိုဆိုကြတဲ့သူတွေနဲ့ပြည်နေတဲ့ဟနွိုင်းမြို့ရဲ့မြင်ကွင်းဟာတမူထူးခြားနေတယ်လို့ဆိုပါတယ်။ဒါပေမဲ့ပိုပြီးအရေးကြီးတာကတော့သူ့အနေနဲ့ထိပ်သီးဆွေးဝဲကျင်းပမယ့်နေ့ရက်အတွင်းဘာတွေပြောမလဲဆိုတဲ့ကိစ္စပဲဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေကတော့ကင်ဂျွန်အုန်အနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းမဲ့ထူးခြားတဲ့ခြေလှမ်းကိုလမ်းလိုက်မယ်လို့မျှော်လင့်နေကြပါတယ်ခင
်ဗျပြီးခဲ့တဲ့သတင်းပတ်နှစ်ပတ်လောက်တုန်းကအိန္ဒိယနိုင်ငံကက်ရှမီးယားဒေသအတွင်းစစ်သားအယောက်40တည်စီခဲ့တဲ့အထေခံကားပုံဖောက်ကွဲမှုမှာသူတို့လက်ချက်ဖြစ်တယ်လို့ကြီးညာခဲ့တဲ့ Islamic စစ်သွေးကြောအဖွဲ့ Jaish e Mohammed ရဲ့ပါကစ္စတန်နိုင်ငံတွင်းကစခန်းကိုဒီကနေ့အာရုံမတက်ခင်မှာပဲအိန္ဒိယကလေကြောင်းကနေဘုံးကျဲခဲ့တဲ့ကြောင့်အိန္ဒိယကပြောဆိုလိုက်ပါတယ်ဒီလေကြောင်းတိုက်ခိုက်မှုကြောင့်ဆေးသွေးကြတဲ့အများအပြားသေဆုံးမယ်လို့အိန္ဒိယကပြောဆိုထားပြီးတော့ဒီတိုက်ခိုက်မှုကြောင့်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားစီးစစ်ဆင်အဖို့တင်းမာလာပါလိမ့်မယ်။အိန္ဒိယနိုင်ငံတွင်းမှာစီစဉ်ထားတဲ့ Jaish e Mohammed အဖွဲ့ကနောက်တစ်ခါအထေခံဘုံးခွဲတိုက်ခိုက်ဖို့စီစဉ်ထားတဲ့ဆိုတဲ့သတင်းထောက်လင်းရရှိထားတဲ့အကြောင်းအိန္ဒိယနိုင်ငံသားဝန်ကြီး Vijay Gokhale ကကြေညာချက်ထုတ်ပြန်ပြောဆိုသွားပါတယ်။ဘလကောမြို့မှာရှိတဲ့ Jaish e Mohammed အဖွဲ့ရဲ့ပါကစ္စတန်နိုင်ငံတွင်းကအကြီးဆုံးလေ့ကျင့်ရေးစခန်းကိုအိန္ဒိယကတိုက်ခိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။အသေးငယ်တိုက်ခိုက်ဖို့လေ့ကျင့်ပေးထားတဲ့အကြံဖတ်သမားတွေလေ့ကျင့်ပေးတဲ့သူတွေအကြီးတဲ့အရာရှိတွေနဲ့ဂျီဟတ်အဖွဲ့ဝင်တွေအများအပြားကိုဒီတိုက်ခိုက်မှုအတွင်နှိမ်နင်းနိုင်ခဲ့တဲ့အကြောင်းကိုလည်းသူကပြောပါတယ်။အရေးသားတွေတည်ဆုံးမဲ့အရေးကိုရှောင်ရှားဖို့အိန္ဒိယကကြိုးစားထားတဲ့အကြောင်းလည်းသူကပြောပါတယ်။ဒီစခန်းကတောထူပြီးတော့လူသူဝေးတဲ့တောင်ထိပ်မှာရှိတဲ့အကြောင်းကိုလည်းပြောဆိုထားပါတယ်။
တမ်းပြည်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြေညာထားတဲ့တမနာဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်မယ့်ဥပဒေကြောင်းကိုအောက်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာပဲမဲခွဲအတည်ပြုဖို့ရှိနေပါတယ်။ဖေဖော်ဝါရီ15ရက်နေ့ကတမနာထရမ့်အဲ့ဒီအရေးပေါ်ကြေညာချက်ဟာအစိုးရဘဏ္ဍာငွေကိုဘယ်လိုသုံးစွဲရမယ်ဆိုတဲ့ဥပဒေပြုရေးအဖွဲ့ဖြစ်တဲ့လွတ်တော်နဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်တဲ့အစိုးရအဖွဲ့ကြားဖွဲ့စည်းပုံပါအာဏာခွဲဝေသုံးစွဲဆိုင်ရာကန့်သတ်ချက်တွေကိုချိုးဖောက်ရာရောက်တဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အောက်လွှတ်တော်ကဒီမိုကရက်အမတ်တွေကဥပဒေကြောင်းကိုတင်သွင်းခဲ့ကြတာပါ။အလို့တော်မှာဒီမိုကရက်တီကအမှတ်နေရာအများစုအနိုင်ရထားတာကြောင့်အဲ့ဒီဥပဒေကြောင်းကိုအတည်ပြုနိုင်မှုတေချာတလို့ရှိနေပါလေ။ထက်လို့တော့ကရီပပ်ဘလစ်ကအမှတ်တချို့ကလည်း ဒီမိုကရက်တိုရဲ့ဥပဒေကြမ်းကိုထောက်ခံမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့တမရလက်မှတ်ထိုးရမယ်အစဉ်ရောက်အောင်အထက်လွှတ်တော်မှာမဲခွဲအတီးပြုနိုင်တဲ့လုံလောက်တဲ့အမှတ်အရေးအတွက်ရမယ်မရဘူးဆိုတာတော့မသိကြသေးပါဘူး။လွှတ်တော်နေရာစလုံးကမဲခွဲအတီးပြုလနိုင်နေတောင်အဲ့ဒီအဆိုပြုချက်ကိုတမရကဗီဒီယိုအာဏာသုံးပယ်ချဖို့ရှိနေပြီးတမရရဲ့ဗီဒီယိုကိုပယ်ဖြစ်နိုင်တဲ့မဲအလုံအလော
Congress Little Sanya, Tosuya met Domia Tia, but Mazon yet PBO. Do I turn the door, Tongling, Gomini Shimama, Mego Nego Pisuya Male Pipari? Dingy Jana, we got a cabin Jana, web PBO, go hang go pay Mego Muso, Mego Shire down, Comedy Okata, Richard Baga, Piosu Tabari. Tara Mini Aldo Shimama, go hang Jana, a Kamale, Ladi web Pipari. The Marshall Natan Sato, Juiga, we met a series of Quenet Rasharaja, so Samuel never did Mego Nego, Ludon Nay along at go hang go Mele Melu Yamari. อีกอันนี้จะได้เป็นเรื่องดอนเนียชีมามาจานาเวก้าที่เกิดจานาเวพิบิเมเล่ปูดูเนี่ยเอาลูกดอสิกันเทเดกอมดีชีมาจานาเวก้าพิบิเมนาทางเวียมาพิบารีทรัมเนี่ยสิบารีทรัมเนี่ยลิงเซจังเกสวยมิวตบินเนียกูงวยเป็นโนเปคเลกิสาปาเวนทรัมเนี่ยเป็นนายเนี่ยสายเนี่ยมีกูเนี่ยกูปูดูเนี่ยมาเมเล่เมลุมยองเนียบารีอีกจานาเวเวนด้วยคองเกรสตัวดอกุลเนี่ยมุอคุนชามุเนี่ยจะชักกิสาเรจ้ากูเห็นกูทั้งเดตตรงเนี่ยทำแม่คันทาราพิบารีเช่น
เป็นยามาบาดาซีเจนิโกยาวันโกนายกันเองเซนไอทีไลโดมิดาสกุกิโลเฮตติงาลิงาตุนยาไลโดมิดาเนสังกิโลเฮตติดติสกุนตุนยาไลโดมิดาตงเจนิกิโลเฮตโกตงตงงานเนปัตมานายเวมาไลเลมิดาติอาโกเซกิโลเฮตติงาคงอารุกันเนทอลเวนติงาเรสเซ อเมริกันเนี่ยเดียวจากกองทัพอิสราเอลที่บอกถึงจะกู้ปิดตานายด้วยนะเพื่อการส่งในที่ที่ซื้อไว้จิมปาจะมาพิจารณาเจ้าเนี่ยอเมริกันจะกับกองทัพอิสราเอลที่มาหมู่เรื่องมีผิดปนิดาโก้ช่างช่างในนามาพิจารณาแต่เป็นเอกุลลายาลามเอกองทัพอิสราเอลที่บอกถึงจะกันเนี่ยเที่ยวตัวยังกำมุ่งพิจารณาสิวายปอลสิโก้ยิ่งเชื่อมาเปลี่ยนเลยนะมาหมู่ผู้ลูกอเมริกันยังเชื่อในสิวายสัญญาจวนจินตุริกาพิจารณาไปเอกุลตัวบอดุนิจักกับยีรูโอเคเข้ากูไปพิชินามาลูกสุบาร ဒီနေ့ကျွန်တော်တို့ရဲ့သဘောတူညီချက်ရလာရင်ဒါဟာအကြီးမားဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်မယ်လို့လည်းသမ္မတထွန်းကပြောပါတယ်။အဲ့ဒီမတိုင်ခင်တရက်အလိုတော့ကတော့တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေအမတန်တိုးတက်ကောင်းမွန်နေတဲ့အတွက်တရုတ်ကုန်ပစ္စည်းတွေပေါ်ကွန်တိုမီကောက်ခံမဲ့သူ့အစီအစဉ်ကိုရက်ရှိဆိုင်မဲ့အကြောင်းသမ္မတထွန်းကပြောပါတယ်။တရုတ်နိုင်ငံကတင်သွ
Jang, Lima Usulu Kore, Lady America, Selina Puega, Dina Niva Biosulai Bari, a gay guidone, Midazu, the Kuku Pitoyen, the half Venezuela Tamra, Nicolas Maduro, Letta Bello, Usame Jang, Lima Usuga, Stanangang at the Manuga, Colombia Nangan Muro, Bugudama, Dina Niva Biosulai Bari. Chiang Ude Bian and Tudang Yi, Democracy Net, Dia Ude Sumui Bawin, Venezuela Nangi, Bribacago, Ninjan, Nina Pishimo, Argentina, Brazil, Canada, Chile, Colombia, Honduras Nangan Bawin, Latin America Nanga, Selena Bawine, Lima Osuga, Buang Sayan Luari, Guaidone, Sini, Midazu, through Jampa Mudasondia, Joey, Dia Yinet, Nangan Yi, Loyo, Losinu Ya, Pishinome Jangwale, Colombia Nangan Jai Wenji, Carlos Holmes, True Gilo got your body. Venezuela Yai the Maguadago, Venezuela Council up here. Make it a bowing, Nangan Azit, Jogatana Tajavadi. Venezuela Nangan Dego, Nanganaga, Taupan, Wingwit, Ninsu get a Maduro Boma. Bibi Saya Yasu Mukoyo, ICC got Yubo, Lima also winning at Lula Javadi.
Kaba and IG Chongan and nuclear the body Yashi Usan Jubangetu. Idanangayu Wunji, Mohammed Javad Zarifa, Yaruga Notame, Jantin Laniga, Yoti, Jinalabi. ตัวนี้เนี่ยโรงงานตาวันนี้ก็เสร็จแล้วมาทั้งสามในนั้นด้วยวันนี้จะมีอะไรไปเลยตัวทาวันทั้งสองเรื่องงานนี้คุยเจาะกันแล้วด้วยตัดที่พี่มีอะไรอีกอันนั้นวันนี้เนี่ยพี่ตุลุรีจะบอกว่าจีมีความมุ่งเนี่ยด้วยเชื่อสุดจริงจังตัวทาวันทั้งสองเรื่องกันแล้วด้วยลูกอาชีพมาลุกส่งในแง่อะไรสิ่งอะไรด้วยนุ่งยืดตั้งมันเจ้าวันจีสารีฟก็อินสตาแกรมลุ่มกุ้งเอกก็ตัดสินยึดตากันไปเลยอีกอันพี่ตุลุรีเนี่ยพี่ชิมพี่ตั้งบุษย์เนี่ยพี่ ตัวนี้เนี่ยบางจังยารุกอาคุโลโน้ตเดสุรากุวันจีซาริฟกับทุกพอพิสูจน์ยังไม่ใช่เลยอีกอย่างตามเราฮัสซันรูฮานีก็เลยจะส่งเตียต้องเปลี่ยนพิสูจน์ยังไม่ใช่บ้างวันจีซาริฟยารุกอาโน้ตมุพิอัตเรตันอัตติฮอมฮอสุรากุสังจีตัวเมลูเมื่อกันงานยายวันจีมักพงเปียกอะไรจุดตาลุมุกุนกับสิ่งพิจารณาไปเลย
คลิงเอริบอมาเลยไม่ใช่สก้ามูจังพี่เบคแอนเดมาออสเตรเลียการ์ดเนียร์ฮัมมาจอร์จเบลกาเกตเลคเรียนพิจารณาอย่างยาดูจีจงพี่เบคแอนดูพิลาวารีแต่คนนั้นคนนี้อยู่ชีวิตพิเดจอร์จเบลโกเมลเบิร์นอยู่จุลิจีเรกาอิงานีมาพิเศษจังสัญญาลายไปเมลเบิร์นตานาพ่อมาข้าอินจูเซียร์พิสซาเวสเซนทั้งกูอยากกู้เซชักคนเดียวงาเดือนวันนี้พิจารณาสุดดังเว็บบีตันีมาโรซิงเพทริกก็ติดรับพิจารณาอ่ะแข่งกันทุกมา แต่ในตัวจริงส่วนใหญ่พวกเด็กก็เสียใจแต่อยู่ยาวจ้าลีเนียกูจอร์จเบลกาเลยไม่ใช่ยาสก้าเกเรสุเรสุสเวจงานจะได้พิชิตจังจีน่าไล่ดับชิบารีพิชิตจังตั้งแต่ท้ายสงครามเช็กโกที่จะมาลากรีกาจูวิลูจีวิกาสงครามทับิพิบิเมเลยคือเดมิยาเอบอมาเดมิปาวจามาส่วนใหญ่จะคุยมาเจอวันจีน่าไล่ดับว่าอามาคันเนลเบทายเพลฮะปอดูนีมาโรที่อายังงบยาลาบิโรบิเดมิชากิจานายามาชิบารีตัวหนึ่งอาเซทั้งนั้นชามะเขยามะยีกูยินสายนี้ลาชิบารี
เมริกันเนี่ยตาลีบันพอดีการทำงานดูหามยุ่งมาเลยสิจิมปานี่เลยสุนีมูริฮะแต่ชาวสุนีมูริเนี่ยปูปีเยจีนันเนี่ยลูกนับแต่ตอนวันศุกร์ที่เขาเจอมาเลยอัฟกานิสถานมีตัวอย่างเสียสัญญาอเมริกันทุกคนเลยซาลเมคาลิลซากาโรตาลีบันนู่นยังเสียสัญญาในยุคพ่อหาอิงอะไรปูโลกแบ่งเว้นชีดาวกูจีจีอาพีดิสเนบุฮะปูปีทุกชาติเลยอยู่ซาจาจังเปียวบาร์เลยตาลีบันเปียวยุ่งส่งเงินสิสตูสุเฮชฮิงอะไรและสิสเนมูริกันเนี่ยเชลิมเปียตาบีโจชีเรียลาดิท
ငါနေညာပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစောင်းဝင်လိုက်တဲ့မအီတန်စင်တို့ပြောပြပေးသွားကြတာပါရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမယ်အကြောင်းကိုပြောပြပေးသွားမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့ဖေဖော်ဝါရီလ၂၉ရက်ဗုဒ္ဓဟူးနေ့မှာဒုတိယအကြိမ်ထိပ်သီးအစည်းအဝေးအဖြစ်တွေ့ဆုံကြတော့မှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာလုံမဲ့အဲ့ဒီထိပ်သီးအစည်းအဝေးပွဲပေါ်မှာတောင်ကိုရီးယားနိုင်ငံဆိုးမြို့တော်သူမြို့တော်သားတွေကြားဘယ်လိုမျှော်လင့်ချက်တွေရှိနေကြပါသလဲ။ဗီယိုအ ne zonla ga Singapore thedi suwe ma ja ga de tbo tu ni che ku be lu shi se pho saung ja ma le so ra su ni ja bo shi ba de di siwe bo tu a kaung myan tha de so ra pi ga de tadin bat ga in phyu lo ma tamara tram ga pyo tha ba de
exciting it's going to be the second summit I think a lot can come from itat least I hope so.
The denuclearization. Now, the Rimba Garo, they go, say, look, Shazia, go, Melu, Timare, Daga, Dudia, Mio, Teddy, Siwiba, Digani, Amyaji, Jala, Nine, Elu, Jono, Timare, Asoma, Nuclear Kinshin, Pilla, Melu, Jono, and Nainzo, Nolin Tavare, Subi, Tamaratranga, Piotarava. Teddy Siwi Jalaha, Kuria Jonsega, Bowari, Bo, Taija, Teo Lamamu, So Muro, Didagan Rija, Piozia Riga, and Yahapia Shinibare. Soma, Nibomiazan, Detainadu.Korean way, poor American Nanganda, William Chu Garo, Hanoi Teddy Siwigani, Pari Tola, Miss Ramati Jabime, Jibunya Achi, a Kaumi and the Bota, Shibare?
I don't think that it has to be. No,
have to. You believe in Yip Chemelu, Janom Timau, Jabime, Kuladamagane, American Congrega, Chatare, Tanka Yumu, Jodwazibu, the Kukuro to Pia Valime, Soro to the Kukulu Yamaba.To Beroma, Lilioma, Mohu, Chuga, Tenare, Tonotenaro, to Amyaji Yalan in Ekisama, Nulia Sisinu, Bajo, Saloni, Malelu, William Chuga, Meguntobari, Teddy Siwigu, Sanabja, Tanguani, and Yamaro, Freedom Union, Yoguya, Kim Sang Jinga, Tonguria Bo, Noguria, Ajinga, San Lure, Luya Tigu, a Pientan Wibambi, Nebongonase, Twin, Noguriama, a Bian Le Meshiga Lao Pelu, Yongji Jong, Yobari.
Ukane, Wanjanan, Piequa.
Nuclear ma low one, nuclear kinshin ye lupu lurelu, genomine, nuclear lenetri, tapuri, disendri, pinna sendri, alungu, punchabiame, Pido kinshin ye lusong jetuku, a pita yame, အပေအယူလို့နှိမ့်နိုင်တဲ့အစားမူကိုကင်ထားဖို့လိုတယ်လို့ကင်ဆန်းချင်းကပြောပါတယ်။မျိုးကန်နောက်တူဖြစ်တဲ့ကင်အွန်ဆုကတော့ဆွေးနွေးတာကကောင်းပေမဲ့နျူကလ িয়ার ကင်းရှင်းရေးနဲ့ပေါင်းစည်းရေးပေါ်တိတ်ကြီးမျှော်လင့်မထားဘူးလို့ VOA ကပြောပါတယ်။
我们开始的从上面当拆迁的，从上其他那个地方上面的。
泰迪斯威马刚上那乌队的时候个，泰迪一些没扒拉吧，特别没苗古里亚要当古里亚吧，现在没去地大招，他姑姑姑苗林部得扫把地的，所以那个那些嘛当年苗的那眼家，他本来的当地亚瑞新的在巴路，扫描了都看不出个表了吧，路外这边那到的三十公里从那个新加坡嘛，把他妈从前的买稳对个家比的那。အခုဒီချိန်နှစ်ရက်ကြာတွေ့ဆုံပွဲကနေဘယ်လိုရလဒ်တွေထွက်လာမယ်ဆိုတာကိုတက္ကသိုလ်ကစောင့်ကြည့်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမယ်အကြောင်းခုကြော်ကြော်သိမ်းပြောပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါမယ်ရခိုင်ပြည်နယ်တွင်းမှာစစ်ရေးတင်းမာနေစေဖြစ်နေတဲ့အချိန်မှာပဲဒီကနေ့ဘူးသီးတောင်မြို့နယ်စစ်စင်ရေးကုကဲမှုစစ်ဌာနချုပ်စကခ15တပ်တွင်းမှာဘုံပေါက်ကွဲခဲ့ပြီးဘုံမှုတအုပ်ရဲ့ဇနီးထိခိုက်ဒေဆုံးသွားပါတယ်ဒီချိန်ထဲမှာပဲ19တောင်ကျေးရွာအုပ်စုဘက်မှလည်းတပ်မတော်နဲ့ရခိုင်တပ်လက်နက်ကင်တပ်မတော် AA တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့မနေ့ဘူရီတောင်မြို့စစ်စင်ရေးကုကဲမှုစစ်ဌာနချုပ်စကခ15တပ်တွင်ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတပ်မတော်ရရှိစီနီးတဲ့တူတိုက်စုံမှုဖြစ်ပွားခဲ့ပါတယ်စကခ15တပ်တွင်ဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးဘက်အတွဲဘက်တွင်မူဘုံမှုချုပ်စော်မင်းထွန်းကိုဆက်တွယ်မေးမြန်းရမှာအခုလိုပြောပါတယ
်စကခ15မနေ့ပိုင်းကရာရှိတယောက်အိမ်မှာဘုံကွဲတယ်ပေါ့ဘုံကွဲတယ်အဓိကတော့အဲ့ဒီရာရှိကပြီးတော့မှအိမ်နောက်ကျပြန်နေပြီးတော့ကနေမှအိမ်နောက်ပေါင်းပစ္စည်းတွေကြောင်းလာတယ်အရကားနဲ့ပဲကြောင်းလာတယ်အဲသူတို့ကတော့အိုက်ကားနဲ့တော့ပါမလို့အဲ့ဒီကားကဒီတွေ့တော့မရောက်ခင်ပါသောတန်ကြီးရွာကျော်ကျော်လေးမှာအိုက်ကောက်ရောက်ဝင်တဲ့ဆိုင်ကျဲနဲ့သူများကလိုက်ထားတယ်။အဲအိုက်ကောက်ခေါ်သွားတယ်။ရောက်ဝင်တဲ့6ယောက်ကလက်နဲ့တင်နဲ့အိုက်ကောက်ကိုရှာတယ်။ဖြစ်တယ်။အဲဒီမှာပဲအိုက်တင်ပေးလိုက်တယ်လို့ပဲကျွန်တော်ကြီးစားတယ်။အိုက်ကောက်သားက15ယောက်ပဲဒီနေ့မနေ့မှပစ္စည်းတွေချတယ်။ပစ္စည်းတွေချတဲ့အခါမှာပောက်ကွဲမှုဖြစ်တယ်။ဒီနေ့မှပောက်ကွဲမှုဖြစ်တယ်ကျွန်တော်တို့ပုံမှုရဲ့အကြီးအကဲတော့ဆုံးသွားတယ်။ပုံမှုကတော့မရှိဘူး။သူကတော့အကြောင်းတွားတယ်နေရာပေါ့။
အိမ်ထောင်ပြောင်းပစ္စည်းတင်လာတဲ့ကားကိုအရာဝတ်လက်နက်ကင်ဖွဲ့ကနေတားဆီးဆစ်ဆီးပြီးဘုံဆောင်ထားခဲ့လို့ပောက်ကွဲမှုဖြစ်တာဖြစ်တယ်လို့ဘုံမှုချုပ်စော်မင်းထွန်းကပြောဆိုခဲ့ပေမဲ့ဘယ်ဖွဲ့ရဲ့လက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။စကခ15တပ်တွင်ဘုံပောက်ကွဲမှုနဲ့ပတ်သက်လို့ဗုဒ္ဓတော်မြုပ်ခန္ဓုကအခုလိုပြောပါတယ်
တော့ဘောကွေးတာကြားတယ်သခင်အတွင်းကကြားတာပေါ့နောက်ကြားတာကတော့ဒီအထင်းမှာပဲရှင်းဖြစ်ကြတယ်ဆိုပြီးဒီမှာကြားတယ်လို့ပြောပါတယ်အဒီအနည်းသမီးပြောဆောင်နေခဏလေးပဲဒီအနည်းသမီးကတော့ပြောကြတယ်ပေါ့နော်ဒီမှာဆိုတော့အရေးတက်တယ်တော့ဘာမှမသိရဘူးနော
်ဒီကနေ့မနေ့မှာဗုဒ္ဓတော်မြို့နယ်ဆန်ကူးထောင်ကျေးရွာအုပ်စုဘက်မှာမြမသမ္မတော်နဲ့ရခိုင်သမ္မတော်တို့ကြားစိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြည်သူ့ထုတ်တော်ကိုယ်စားလှယ်ဦးသွအောင်သိန်းကပြောပါတယ်
ကျွန်တော်ကြားရတာကပေါ့နော်တေခိုးတော်ကြီးရောအုပ်စုစင်ပြေပြေပြောနေဒီခေါင်းတိုက်အဲ့ဒီဘုံကြီးရဲ့ကြားမှာပေါ့နော်အဲ့ဒီမှာဖြည့်ပြေတိုက်ပြေးဖြစ်တယ်ဆိုတာကိုတည်ရပါတယ်ခင်ဗျတနားကြီးကြော်ကြော်လောက်တောင်မှဖြစ်တယ်ဆိုပြီးမှဒေသခံတွေကပြောပါတယ်ခင်ဗ
ျစံကူထောင်ကြီးရွာသားတို့ကတော့31ပုံဖျားရှိဘက်မှာလက်နဲ့ကြီးငယ်ပြစ်ခတ်တံတွေကြားနေရတယ်လို့ဆိုပါတယ
်31ပုံအရှိတ်တောင်ဘက်မှာလာနာပြီလာနာငယ်တို့ပေါ့လေ
အခုလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်စင်ပြေပြေခေါင်းတိုက်ရွာဥယင်သာရွာ၊စံကူးထောင်ရွာ၊ချစ်ရှာတောင်ရွာ၊နေရုံတောင်ရွာကဇေဒခန့်ရွာသားတွေစိုးရင်ကြောက်လန့်နေတယ်လို့သူကဆိုပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တပ်မတော်သတင်းမှကြံကြားရေးဖွဲ့တွဲဖက်တွင်မှပုံမှုချုပ်စော်မင်းထွန်းကမသိရှိသေးဘူးလို့ပြောဆိုခဲ့တယ်လို့ရခိုင်တပ်မတော် AA ဘက်ကဆက်တွယ်ဆက်ပြီးမဲ့အဆက်တွယ်မရရှိခဲ့ပါဘူး။2018ခုနှစ်နိုဝင်ဘာလကနေ2019ဖေဖော်ဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားခဲ့သလိုရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝါမြို့နယ်ဘက်မှာရွာသား9000ကျော်စစ်ပီးသိမ်းရှောင်နေရသလိုစစ်ရေးပဋိပက္ခကြောင့်ဒေသတွင်းလူခွေရေးချုပ်ပေါက်ခံရမှုဖြစ်စဉ်တွေလည်းရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကစစ်ရေးအခြေအနေနဲ့တပ်တွင်းဘုံပေါက်ကွဲမှုတွေကြောင်းနိုင်ကွင်းရင်ပြောပြသွားတာပါတဆက်တည်းရခိုင်ပြည်နယ်အတွင်းဒုက္ခသည်ပြန်လည်လက်ခံရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေက8000လောက်ကိုပြန်လည်လက်ခံဖို့အစဉ်သင့်ဖြစ်နေပြီဖြစ်တဲ့အကြောင်းမြန်မာအစိုးရကပြောလိုက်ပါတယ်။စီစစ်ထားတဲ့လူစည်းရင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးပို့ထားပြီးအခုချိန်ထိတုံ့ပြန်ချက်မရသေးတဲ့အကြောင်းကိုလည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်။ဒုက္ခသည်တွေနေရပြန်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခကပြောပြပါပါရှင်။
Bangladesh nangan yaw ni de tain ne chi ye dukkha de re ga 6000 law ko Myanmar tawin shi tu re si se bi naw pyan le lak khan bo a sin tin shi de chaung Myanmar nangan cha yi win ji thana nyun cha yi mu chaw u so han ga pyo ba de Bangladesh nangan bak ga pe po tha de dukkha de re sa yin a bo si se a ti pyu bi pyan le lak khan bo le a chaung cha tha bi phit de lo pyo ba de
Yuwin mu ji cha yi win ji thana ni yo sit de khan ma raw chano lo di 6032 yaw ma chano lo 9000 chaw ha ကျွန်တော်တို့မြန်မာနိုင်ငံမှာနေထိုင်ခဲ့တာမှန်ကန်တယ်ဆိုပြီးကျွန်တော်တို့အတီးပြုတ်နိုင်တယ်။အဲဒီမှာ2000ကျော်ကတော့ကျွန်တော်တို့ဒီမှာသိရင်မရှိဘူး။နောက်တချို့အဲဒီမှာကျွန်တော်သိတော့ငါးဆယ်ငါးယောက်လောက်ကဒီအကျန်းဖက်မှုကျူးလွန်နေတယ်မှာပါတယ်။ကျွန်တော်တို့အားလုံးကတဂရီ4ပြီးတော့ကျွန်တော်တို့ပြန်လိုက်ပါတယ်။အခုအရင်မှာသူကနောက်က2000
ဒုက္ခတွေပြန်လဲလက်ခံဖို့အစဉ်နှင့်ဖြစ်ပါတယ်လို့ပြောထားတဲ့စီးရင်က2000နဲ့600ကျားမှရှိနေပြီ။ဒုက္ခတွေပြန်လဲလက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတာဝန်ရှိသူတွေပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့နိုဝင်ဘာလတည်းကစီစဉ်ခဲ့ကြပေမဲ့လုံခြုံရေးစိုးရိမ်မှုတွေနဲ့နိုင်ငံသားဖြစ်ခွင့်ရရေးအပါအဝင်အခြေခံအခွင့်အရေးတွေရရှိရေးဒုက္ခတွေတောင်းဆိုမှုတွေကြောင့
ကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေကလည်းဝေဖန်နေကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကတော့ဒုက္ခသည်တွေလက်ခံရေးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ဆွေးနွေးနေတဲ့အကြောင်းအခုလိုပြောဆိုသွားတာပါ။အ
င်ဂျာအိမ်လုံးကိုပေါ်ပြီးတော့ပြောပါတယ်မြို့ကောက်ဖွဲ့တဲ့ PP ဆိုရလည်းဖွဲ့ပြီးပြီးတော့ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေစဖို့ဆိုပြီးကျွန်တော်တို့ကပြောပါတယ်။အဲဒါပေမဲ့ဟိုကျွန်တော်တို့တော့ဘာမှတော့သူတို့စီက response မရပါဘူး။ဆက်တည့်ရနေရပါတော့ကျွန်တော်လည်းဘင်္ဂလားဒေ့ရှ်တမကြီးကိုခေါ်ပြီးတော့ပြောပါတယ်ပြောတာလည်းဒါဒီနိုင်ငံသဘောတူညီချက်တွေနဲ့ဒီဒါပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေစဖို့ပေါ့နော်စဖို့ရဲ့နောက်အဲ့ဒီအတွက်ကအရေးကြီးတာကကျွန်တော်တို့ join working group ပေါ့နော်ဒါကိစ္စတွေကိုဆွေးနွေးနေတာဒီ join working group ကဆွေးနွေးနေတာဖြစ်တော့ join working group ကိုလည်းကျွန်တော်တို့ခေါ်မယ်ဆိုပြီးပြောလိုက်တယ်ကျွန်တော်တို့တော့ April second week of April မှာလုပ်ပါမယ်ဆိုပြီးတော့တမကြီးကိုကျွန်တော်ပြောလိုက်ပါတယ်။အခုချိန်ကြီးတော့ response မရသေးဘူးပေါ့နော်
။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမှာကိုယ်တော်ဆန္ဒနဲ့သာဖြစ်ဖို့လုံခြုံမှုရှိဖို့နဲ့အခြေခံခွင့်ရေးတွေခံစား권ရှိဖို့လိုအပ်ကြောင်းလဲကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတိုက်တွန်းလျက်ရှိနေတာပါ။နိုင်ငံသားရေးဝန်ကြီးဌာနရရှိဦးစိုးဟန်ကတော့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်လာနိုင်အောင်ပြင်ဆင်ထားပြီးဖြစ်တယ်လို့ဆိုပါတယ်။
အဓိကတစ်ပိုင်းရှိရပါတော့။တစ်ကဘင်္ဂလားဒေ့ရှ်ကပြန်ပို့တဲ့အပိုင်း၊နှစ်ကကျွန်တော်တို့ဘက်ကနေပြန်လည်လက်ခံပြီးပြန်လည်နေရာချတာရေးလုပ်တဲ့အပိုင်းနော်။အမှုကျွန်တော်တို့ဘက်ကလုံးဝမဲ့အလုပ်တွေမှန်သမျှကျွန်တော်နှစ်နိုင်ငံသဘောတူညီချက်ပါတဲ့အချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့ကအကုန်လုံးကျွန်တော်တို့လုပ်ထားတယ်။လက်ခံရေးစခန်းတွေဖွင့်ထားတယ်၊ဒီလူတွေပြန်လာရင်နေရာချတာဖို့အင်ယာတွေကျွန်တော်တို့စောက်တယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့မှာအင်ယာတွေလည်းကျွန်တော်တို့စောက်ထားတာတွေရှိတယ်ဒီလူတွေကိုပြန်လဲပို့လာတဲ့အခါမှာအဲ့ဒီ reception center တွေကနေပြီးတော့သူတို့ကိုနေရာချမဲ့နေရာတွေတည်ယူပို့ဆောင်မှုဘွန်တော့ကားတွေလည်းကျွန်တော်တို့စီစဉ်ပြီးသူတို့ခဏနေထိုင်တဲ့ကာလမှာစာဝတ်နေရေးပြည်လည်ဖို့အတွက်ကျွန်တော်တို့အဲ့ဒီ humanitarian assistance တွေပေးထားဖို့လည်းကျွန်တော်တို့ ready လုပ်ထားတယ်ပေါ့နော်။ဒါကျွန်တော်တို့ဘက်ကလုပ်နေတဲ့အပိုင်းတို့တော့လေဘင်္ဂလားဒေ့ရှ်ဘက်ကပြန်မပို့မချင်းတော့ပေါ့လက်ခုပ်တီးတယ်လို့ပေါ့နော်။နှစ်ဖက်တီးမှပြီးသားသူတို့ဘက်ကပြန်ပို့မှာပဲဒီလုပ်ငန်းစဉ်ကဖြစ်မှာပါ
2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိနေတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းနေရမှာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့တိမ့်နဲ့ချီရဲ့ရိုဟင်ဂျာတွေပြန်လည်လက်ခံနိုင်ဖို့နှောက်နှေးနေတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရပေါ်ဝေဖန်လျက်ရှိပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းကတိပြုပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့နဲ့ပါဒုက္ခသည်တွေပြန်လည်လက်ခံရေးတရားစီလက်မှတ်ရေးထိုးထားပါတယ်ရှင
်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်ပြည်စည်းနေတဲ့အခြေအနေကိုမိခပြောပြသွားတာပါအခုမြေကြီးနားဘက်ကတရင်တပုတ်ကိုအလှည့်ပေးပါဦးမယ်ရှင်။ ကချင်ပြည်နယ်ခြေစိုက်မြစ်ကြီးနားချာနယ်ကဖော်ပြခဲ့တဲ့သတင်းနဲ့ပတ်သက်ပြီးသတင်းတောက်နှစ်ယောက်ကိုဒီကနေ့မနေ့ပိုင်းမှာပဲတတ်ထုတူဖော်ရေးကုမ္ပဏီတစ်ခုကဖမ်းဆီးနှိပ်စက်ခဲ့တယ်လို့ဂျာနယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။သတင်းတောက်တွေပေါ်ကိုကြီးလက်ရောက်ကျူးလွန်မှုအတွက်ဥပဒေနဲ့အညီဖြည့်ဆင်းသွားမှာဖြစ်တဲ့အကြောင်းလဲမြစ်ကြီးနားချာနယ်ကပြောဆိုခဲ့တာပ
ောင်းသတင်းဖော်ပြခဲ့ပြီးတဲ့နောက်တစ်ရက်မှာပဲမီဂျီနာချန်နယ်ကသတင်းတောင်နှုတ်ဖြစ်တဲ့မတ်မွန်မွန်ပန်နဲ့ကိုအားကျဲတို့နှုတ်ကိုချင်းချောက်ဖန်ကြီးကြတာလို့မီဂျီနာချန်နယ်ကပြောပါတယ်ဆောင်းမမှာအမည်နဲ့တကွထည်သွင်းဖို့ရခံရတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့တခင်စစ်တပ်တူဒူးဖော်ရေးကုမ္ပဏီကဝိုင်းမော်မြို့နယ်ကကုမ္ပဏီရုံးငန်းမှာယာယီချုပ်နှောင်ပြီးနှိပ်စက်ခဲ့တာဖြစ်တယ်လို့လည်းမီဂျီနာဂျာနေရဲ့ဒုတိယအမှုဆောင်အရာရှိချုပ်ကိုဇော်ခွန်ကအခုလိုရှင်းပြပါတယ်
။အဲ့ဒါပတ်သက်ပြီးကျွန်တော်တို့ကိုဖြေရှင်းဖို့လာဆိုတော့ကျွန်တော်တို့ကတော့ခင်ဗျားတို့အိမ်ခင်ဗျားတို့ရုံးမှာတော့လာဖြေရှင်းလို့မရဘူးပြီးတော့ဒီမှာရင်းထားတဲ့အတန်ကဒီမှာရင်းထားတဲ့အတန်ကဒါမှန်တောင်ဆိုရင်ပရတာဖြစ်တဲ့အတမတော်အုပ်စုရေးမှုနဲ့ခင်ဗျားတို့သွားပြီးဆွေးနွေးလိုက်ပါလို့ကျွန်တော်အဲ့လိုအကြံပေးတယ်။သို့တော်များလည်းတို့ကမကြောက်ဘူးခင်ဗျားတို့ရေးရခင်ဗျားတို့တာဝန်ယူရမယ်ကျွန်တော်တို့ရေးတာအမှားတစ်ခုမှမပါဘူးတော့ဆိုတော့အဲ့ဒါတူကတော့အဲ့တော့လူမှုရေးရလေတော့ငါသွားပြီးပါလားကျွန်တော်တို့ဒီဟိုပါပေါ့ဒါသူ့ရဲ့လူကြီးကိုသွားပြန်ရပါပြီကျွန်တော်ဆိုတော့ခင်ဗျားအမှတ်ခံလားဒီကိစ္စတက်တနာမရှိဘူးဆိုတော့အဲ့ကျွန်တော်အမှတ်ခံတယ်ဆိုတော့ဒီခင်ဗျားကိုခေါ်လိုက်ပါလို့ကျွန်တော်ထည့်ပြီးလိုက်ပါတယ်။ဒါမှလည်းနောက်ဆုံးနောက်သူတို့ထွက်သွားပြီးစနာရီတော့အကြာမှာတော့ကဲစေတနာဆပါခင်ဗျာဟုတ်ကဲ့ကျွန်တော်တို့ဒီဈေးထောက်ရောက်သားလေးကိုတော့ထောင်ခိုင်ခအခါတစ်သိန်းနဲ့ထုတ်ခိုင်းတယ်တဲ့စနေကောင်ကိုလုတ်ခိုင်းမယ်ဆိုကြောရှင်းထောက်ပါတယ်သူတို့အဲဒီတော့မျိုးတပည့်ကိုတော့ဒါဂျာနေနဲ့အတူဟိုပန်းရိုက်ပေးတယ်လို့ခွင့်ရပါတယ
်ဖန်စီဝီနှင်းပန်းခဲ့တယ်လို့ဆွဆဲခံထားတဲ့ကုမ္ပဏီဘက်ကတော့ဇုံတရားတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူးခုလိုသတင်းနောက်တွေကိုဖန်စီနှိပ်စက်တာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုတိုင်ကြားထားတယ်လို့လည်းကိုဇော်ခွန်ကပြောပါတယ်
။အခုကျွန်တော်တို့က12နှစ်မှာကျွန်တော်တို့ဒီရဲတပ်ဖွဲ့တွေနဲ့နေမျိုးဦးနေတယ်ကျွန်တော်တို့ဟိုပါဒီနဲ့အောက်ဆုံးရင်းမှုနဲ့ကျွန်တော်တို့ခေါ်ဆုံးနိုင်ခဲ့ပါပြီ။ပြန်ပြီးခေါ်ဆုံးနိုင်ခဲ့ပါပြီသူတို့ကဟုတ်ကဲ့ဆိုတော့အခုကျွန်တော်တို့ကလက်ရှိအခြေအနေမှာတော့ကျွန်တော်တို့ကအမှုဖွင့်ဖို့အတွက်ကျွန်တော်တို့အမှုစစ်တွေနဲ့အမှုတွေစစ်ဆောင်ရနေပါတော့
ဒီကိနချန်နယ်ဆောင်းမော်မှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကုမ္ပဏီတွေရဲ့မပြောဆိုင်ပြည်လုပ်ငန်းတွေကြောင့်ပတ်ဝန်းကျင်နယ်လူမှုတိုင်ဝန်ကိုထိခိုက်မှုတွေရှိနေကြောင်းဖော်ပြခဲ့တာပါမပြောဆိုင်ခြင်းကြောင့်မျိုးစိဝါပျက်စီးပြီးအခြားသိဉာဏ်တွေစိုက်ပျိုးလို့မရတော့သလိုစိုက်ကင်းလုပ်သမားတွေနဲ့ဒေသခံတွေကြားလူမှုရေးပြဿနာတွေဖြစ်ပွားနေတဲ့အတွက်အာဏာပိုင်တွေကိုတိုင်ကြားထားတယ်လို့လည်းဖော်ပြထားပါတယ်ဒရင်မီယာကောင်စီဝင်ဦးမြင့်ကျော်ကတော့ကုမ္ပဏီရဲ့တုံ့ပြန်မှုဟာဒရင်မီယာသမားတွေပေါ်ချင်းချောက်တဲ့လုပ်ရည်တစ်ခုဖြစ်နေတာတမကဥပဒေကိုကျော်လွန်တဲ့လုပ်ရည်ဖြစ်နေလေပြောဆိုခဲ့တာပါ
သူတို့ကဒီလိုမျိုးမီဒီယာသမားကိုပေါ်ပြီးတော့ချင်းချောက်လိုက်ပြီးအကြောင်းအရာမရေးကြတော့ဘူးဒီအကြောင်းအရာကိုလက်ဆောင်လိုက်မယ်လို့သူတို့ကအဲ့လိုမျိုးယူဆပုံရတယ်နောက်ဆုံးတော့တရားဥပဒေစိုးမိုးရေးလည်းစင်ပေါ်လိုက်တယ်လို့ပဲတကယ်တော့တရားဥပဒေစိုးမိုးတဲ့နိုင်ငံမှာမီဒီယာဒီလိုဒီသားရဲ့ချက်နဲ့လွဲပြီးတိုင်အောင်သူတို့ခေါ်ပြီးတော့ဟိုပရိယဉ္ဇိုင်းကြာပဲသူပြည့်ချုံနောက်မြည်ကြာပဲသူပြည့်ဟိုချင်းချောက်ကြာပဲသူပြည့်လုံလုံမရအောင်ဆိုတော့ဒါသူ့ကိုတီးရမှာပေါ့နော်ပုံနေတစ်ခုနေလည်းပဲသူပြည့်နိုင်ငံသားပြောင်းနေတဲ့ဒါသူ့ကိုတီးရမှာဆိုတော့သူတို့ကတရားဥပဒေစိုးမိုးမှုဆိုတဲ့ဟာမျိုးကိုသူတို့ကကြီးမဆိုင်ဘူးသူတို့တရားဥပဒေစိုးမိုးမှုဟိုစိန်ခေါ်နေဆိုတဲ့ဟိုတဘောမျိုးလို့ကျွန်တော်ယူဆတယ်ဒီဟာတော့ဟိုဘယ်လိုဖောက်လဲအန်ဒီရတော့တော်ကြည့်ရပါတော့အနေကြီးတယ်ဆိုတာသတင်းမီဒီယာလလောက်ကကြလဲအနေကြီးလို့နိုင်ငံသားတယောက်အတွက်လည်းအနေကြီးတယ်လို့မြင်တယ်တရားဥပဒေပါဆွဲကိုသူတို့အရေးမထားတဲ့နဲ့တရားဥပဒေသုံးမှုမျိုးရှိဘူးဆိုတဲ့ဟာမျိုးယူဆတာပဲဆိုလို့ကျွန်တော်ကအဲ့လိုပြောနေတာ
သတင်းမီဒီယာသမားတွေနဲ့ရေးသားပေါ်ပြတဲ့ဒီကြောင်ထိခိုက်နေတဲ့နယ်လူကြီးစာရင်သက်ဆိုင်သူတွေအနေနဲ့သတင်းမီဒီယာကောင်စီကိုတန်ကြားနိုင်ပြီးကောင်စီကမီးဥပဒေလုံထုံးလုံနည်းတွေပြဋ္ဌာန်းချက်တွေနဲ့ညီဆောင်ရွက်ဖို့လိုတယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်လူတုံးလုံးကြီးကဒရင်မီယာကောင်စီကဖြည့်ရှင်းပေးတာပြည်လည်မှုမရှိမှတရားရုံးမှာဥပဒေနဲ့ညီတရားစွဲဆိုရမယ်လို့ဒရင်မီယာဥပဒေမှာပြဋ္ဌာန်းထားပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို69 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ26ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုကတော့တိုက်ရိုက်လေလိုင်းဆွေးနွေးကန်းနဲ့အမေရိကန်နိုင်ငံရေးစီစဉ်တွေပဲဖြစ်ပါတယ်ရှင်။အခုအရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်ရှင်။
ရှာစီးသူပြောင်းလဲမှုတွေနဲ့ကဘာကြီးပူနွေးလာမှုတွေကိုတုံ့ပြန်မှုတပြည်လုံးတိုင်းတာနဲ့ဆောင်ရွက်မဲ့ရည်ရွယ်ချက်ကြီးမားတဲ့အစီအစဉ်တစ်ခုကိုအမေရိကန်ထက်လွတ်တော်ကစဉ်းစားတော့မဲလို့မျှော်လင့်ရပါတယ် Green New Deal လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမှလုပ်ငန်းပေါင်းစုံကာဗွန်ဒိုင်အောက်ဆိုက်ဒဏ်ငွေထုတ်လွှင့်မှုရပ်ဆိုင်းရေးဆိုပြချက်ကအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့အခြေခံအဆောက်အဦတွေကိုပြောင်းလဲသွားနိုင်ပါတယ် Republican တွေဘက်ကတော့အမေရိကန်ပြည်ထောင်စုဟာဖလုံးအိမ်ဓာငွေထုတ်လုပ်မှုလုံးဝရပ်ဆိုင်းမှုအစဉ်သိမ်းဖြစ်သည်ဟုလို့ယုံကြည်ပြီးဒီဆိုပြချက်ရှေ့ဆက်မဆောင်ရွက်နိုင်အောင်အများဆုံးလှုပ်ဆောင်နေပါတယ
် We choose to assert ourselves as a global leader.
ဒီမှာအချင်းနဲ့ဆိုင်းငူတရားရဲတို့ပြောင်းလဲပြီးကမ္ဘာမှာဥဆောင်မှုခန့်ကန်တာကိုခိုင်မာရပ်တည်ဖို့ဒီမိုကရက်အလွတ်တော်မှအလက်ဇန်ဒရီယာအော်ဂစီယိုဂေါ့ဒက်စ်ကဆောင်းနေပါတယ် Green New Deal လို့ခေါ်တဲ့ဆိုပြချက်ကဥပဒေအရမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်တစ်ခုတော့မဟုတ်သေးပါဘူး။ရည်ရွယ်ချက်ကအမေရိကန်ပြည်ထောင်စုဟာကာဗွန်ဒိုင်အောက်ဆိုက်ဓာငွေထုတ်လုပ်မှုလုံးဝမရှိတော့တဲ့တိုင်းပြည်တစ်ခုဖြစ်ရေးပါ။အဆိုပြုချက်မှာစွမ်းရည်ထုတ်လုပ်မှုပို့ဆောင်ဆက်သွယ်ရေးကုန်ထုတ်လုပ်မှုနဲ့လေယာဉ်လုပ်ငန်းအားလုံးပြောင်းလဲဖို့တနင်္ဂနွေလုံးအနေနဲ့စီယုံလုံးစော်ရေးကာလ10နှစ်သတ်မှတ်ထားပါပဲ။ဒါပေမဲ့လည်း Republican ထက်လွတ်တော်မှ Jim Cornyn တို့လို Republican မတ်တီကတော့ဒါကိုလက်မခံပါဘူး
။ This Green New Deal is nothing more than a socialist
agenda. ဒီကဘာအသုံးပြုမှုရစိုင်း Green New Deal ဆိုတဲ့အဆိုပြုချက်ကတဘာဝဝန်ကျင်ဆိုင်ရာမူဝါဒတစ်ခုကိုအများအမြင်ကြီးနူးစရာဟန်ဆောင်လင်ညာထားတဲ့ socialist မူဝါဒတစ်ခုပါဒီထက်မပိုပါဘူး
Republican Matt Gingrich ကတော့ဒီဆိုပြုချက်ဟာတိတ်ဆွန်းရောက်လို့နဲ့အမေရိကန်အများပြည်သူတွေရဲ့နေစဉ်ဘဝတွေကိုကြောင်းလဲသွားနိုင်တဲ့ဆိုရင်ကြာကိစ္စဖြစ်တဲ့ဆိုပြီးဝေဖန်ပါတယ် Republican ထက်လွတ်တော်မစ်မက်ကော်နီကတော့ဘာဖြစ်ဖြစ်ဒီမိုကရက်တီရဲ့သဘောထားကိုတရားဝင်မှတ်တမ်းတင်နိုင်ဖို့ဆွေးနွေးညှင်းကုန်မဲ့ခွင့်လန်းတစ်ခုလို့မြင်ပါတယ
် ဒီ
Green New Deal နဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိတယ်လဲဆိုတာလူတိုင်းကိုတရားဝင်မှတ်တမ်းမဲ့ရနဲ့ပြောခွင့်ပေးရပါလိမ့်မယ်
တကြွလှူရှားသူတွေကတော့ဒီဖန်လုံရင်တန်းဝေချော့ချရေးဆိုပြချက်အောင်မြောင်ဒီမိုကရက်တွေအပေါ်မှာဖိအားပေးနေကြပါတယ်ဒီမိုကရက်ထဲလွှတ်တော်မှဒန်ဖိုင်စတိုင်းကတော့အမေရိကန်ပြည်ထောင်စုအနေနဲ့ကာဗွန်တန်းဝေအသုံးပြုနေတဲ့အခြေအနေ10နှစ်အတွင်းမှာပြောင်းလဲဖို့မဖြစ်နိုင်သေးဘူးဆိုပြီးပြောပါတယ်ရှားသူတို့ပြုပြင်ပြောင်းလဲမှုတွေကိုဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အခါမှာဒီမိုကရက်အမတ်တွေကြားပြောင်းလဲတဲ့အောင်အမြင်မတူတာတွေကိုလူသိရှင်ကြားခြားပြသလိုဖြစ်နိုင်တာမှန်ပေမဲ့လည်း Republican အမတ်တွေကြားမှာပို့တောင်ဆိုးနိုင်နေဆိုပြီးဒီမိုကရက်ထဲလွှတ်တော်မှဖယ်ရှယ်ရစ်ကပြောပါတယ
် We're going to take this up
ခုလိုကာဗွန်ဒိုင်အောက်ဆိုက်အသုံးပြုမှုရပ်ဆိုင်းရေးဆိုပြချက်ကရင်းဆိုင်နေရတဲ့ရာသီဥတုဆိုင်ရာပြဿနာတွေအတွက်ဆေးကောင်းဝါးကောင်းတစ်ခုအဖြစ်သရောပဝိကျင်ရေးလှုပ်ရှားနေသူတွေကထောက်ခံပြောဆိုပါတယ်အဲ့ဒီအထဲမှာ Syria Club လှုပ်ရှားမှုအဖွဲ့ကတက်ကြလှုပ်ရှားသူ Ban Bishi လည်းပါဝင်ပါတယ်
It isn't far off and hypothetical it's here and now
ရာသီဥတုပြောင်းလဲမှုဆိုတာကအကျဉ်းမဖြစ်သေးဘူးစိတ်ကူးရင်စဉ်းစားချက်ဆိုပြီးမြင့်ပယ်လို့မရပါဘူးအခုလက်တွေ့ကြုံနေရတဲ့ကိစ္စပါဥပဒေတွေပြဋ္ဌာန်းဖို့သိပ္ပံနည်းပညာအရပါလှုပ်ဖို့လိုအပ်နေတဲ့အချိန်မှာကျွန်တော်တို့ပြောရမှာကဘလောက်မြန်မြန်ဘလို့ပမာဏမျိုးနဲ့တုံ့ပြန်မလဲဆိုတာပါ
အဆိုပြုချက်ကိုစန့်ကျင်သူတွေကတော့ကာဗွန်အသုံးပြုမှုကင်းစင်ရေးဆိုတဲ့အဆိုပြုချက်ကအကုန်ကျသိမ့်များပြီးစီးပွားရေးအရအခက်အခဲတွေဘေးဒုက္ခတွေကြုံရနိုင်တယ်ဆိုပြီးပြောနေပါတယ်။ကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲလာတာကြောင့်ဆိုးကျိုးတွေပေါ်အမေရိကန်ပြည်သူတွေအများအပြားစိုးရိမ်နေတယ်ဆိုတာကိုစစ်တမ်းတွေမှာဖော်ပြပါတယ်။ဒါပေမဲ့လည်းဒီလိုစိုးရိမ်ချက်တွေပေါ်မှာအမေရိကန်လွှတ်တော်ကအရေးတည်ယူချက်ချင်းမြင့်မြင့်တစုံတရာလှုပ်တာတော့မရှိသေးပါဘူး။ Green New Deal ဆိုတဲ့ကာဗွန်နှံငွေထုတ်လွှတ်မှုကင်းစင်ရေးစီမံချက်ကို Republican တွေကကန့်ကွက်နေသလိုဒီမိုကရက်တွေကမှလည်းသဘောထားတွေတောင်းနေတောင်မတူကြပဲဖြစ်နေပါတယ်။ဒီဆိုပြချက်ကိုထက်လွတ်တော်ကဥပဒေတစ်ခုအဖြစ်တည်ပြဖို့ဆိုတာလုံးဝမဖြစ်နိုင်သေးပါဘူး။ဘာဖြစ်ဖြစ်လောလောဆယ်မှာတော့ရာသီဥတုပြောင်းလဲမှုတွေနဲ့ပတ်သက်ပြီးဘာလို့မလဲလို့ဆက်ဆင်းနေနေတာကကောင်းတဲ့လက္ခဏာအဖြစ်သတ်မှတ်ထားကြတာဖြစ်ကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနှာစင်ကြားရလာပါရှင်အခုအင်္ဂါနေ့ညတိုင်းနှာစင်နေကြတိုက်ရိုက်ဒီလိုင်းဆွေးနွေးကစီစဉ်ရောက်လာပါပြီကမကထပြုဆွေးနွေးပေးမယ်ကိုသားညုံနဲ့တူမဆုမောစီစဉ်ထုတ်လွှင့်ပေးမယ်တိုက်ရိုက်လေးလောင်းကိုစားလိုက်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်ဒီလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီကူးပြောင်းတဲ့စစ်ဖက်ခန်းကဏ္ဍပါမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုလို့ရှိရင်တက်မလို့တစ်ခုပဲရှိတယ်ဆိုပြီးတော့ဒီစစ်ဖက်သင်းစာရှင်းလင်းပွဲတစ်ခုမှာတာဝန်ရှိသူတူကပြောခဲ့ပါတယ်။ဒါကြောင့်လည်းပဲတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်ဆိုပြီးတော့သူကပြောနေပါတယ်။ဒါမှမဟုတ်ဒီမိုကရေစီရဲ့အသက်လွှတ်တော်အတွင်းမှာရွေးကောက်ခံမဟုတ်ဘဲနဲ့စစ်တပ်ကိုယ်စားလှယ်ပါဝင်နေတဲ့အပေါ်မှာမကြည်လည်မှုတွေဒီပေါ်မှာပြည်စင်လိုမှုတွေကလည်းရှိနေတာပါ။ဒါကြောင့်မလို့ဒီနေ့ဆွေးနွေးပွဲမှာဒီမြန်မာနိုင်ငံဒီမိုကရေစီအကူပြောင်းမှာတက်မတော်ရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။နှစ်ဦးလုံးကတော့ဇင်းစာဆရာတွေပါပဲ။ပထမတူကတော့ဇင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးဆောင်မတွေလည်းရှိတယ်။နိုင်ငံလေးလာသူတူလည်းဖြစ်ပါတယ်။ကိုသီဟသွေးပါနှစ်ဦးလုံးလေးလိုင်းပုံကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ဒါမဲ့အရင်ဆုံးတော့တနေ့ကဇင်းစာရှင်လင်းပွဲစစ်တက်မတော်ဇင်းစာရှင်လင်းပွဲမှာဘူဂျုတ်စိုးနိုင်ဦးကနေပြီးတော့ဒီတက်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောသွားရရှိပါခင်ဗျာ။အဲ့ဒါလေးအရင်ဖွင့်ပြပါမယ
်။ဒီလိုဒီလူတွေကဒီတမှုကြောင်းတဲ့ကာလမှာဒီဝီရတဲ့လူက institution ကိုခိုင်မာအောင်လုပ်။ဒီနေ့မှာတကယ်လည်းခိုင်မာအောင်တဲ့ institution ဆိုတော့ process ရောတက်မတော်တူရှိတယ်။အဲ့တော့ဒီလိုမျိုးပြောရတာလည်းဒီလိုခဏဘာမင်းရရကျွန်တော်ပြောဒါမှမဟုတ်စာနာရေးအားကောင်းအောင်ဘာလို့တော့ဒီဘဝပေါ်မှာလည်းကျွန်တော်တို့ကအတူတူကြောင်းတဲ့အားကအလုံးရဲ့အများအားအလုံးရဲ့များပြီလားမဟုတ်လားဒီလိုလေးစဉ်းစားအောင်ပေါင်းနေပြီးတင်းဆောင်မှုကပေါင်းနေပြီးရောက်ဖို့ပဲဒီရောက်ထင်းချောင်းပေးနေတယ်ဆိုတဲ့ဒီစာဆက်ဆံစီချင်ပါတယ်နောက်တစ်ခုကဒီကနေ့လည်းဖွယ်စည်းနေနေတဲ့မရှိတော့ဘူးငင်းရက်သွားနေတယ်တော့ငါတို့ဒီလိုထားပါကျွန်တော်ကတော့နိုင်ငံရေးအနေနဲ့ဒီဆုပ်ပါစစ်စစ်
ဒါတော့မြန်မာစစ်တပ်ရဲ့ဒီသတင်းမှန်ရှင်းလင်းရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ကိုပြောသွားတာပါအဓိကသူပြောရတဲ့အထက်မှာလက်ရှိဒီမြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းရေးအတွက်ခိုင်မာအားကောင်းတဲ့ institution ကတက်မလို့တခုပဲရှိတယ်ဆိုရတဲ့အမြင်ပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်ဦးစည်သူအောင်မြင့်ကိုအရင်ဆုံးသူ့ရဲ့သဘောထားမေးချင်ပါတယ်ကိုစည်သူရဲ့ဒီတုံ့ပြန်ဒါနဲ့ပတ်သက်လို့တုံ့ပြန်ချက်ကိုစည်သူသဘောထားသိချင်ပါတယ်ခင်ဗျအ
ဲအဲ့ဒီဥစ္စာကကျွန်တော်ဟိုတူးချင်းအမြင်ရဆိုရင်မမှန်ပါဘူးဟုတ်ပါလေဆိုတဲ့ခါကျတော့ခိုင်မာအားကောင်းတဲ့ institution ဆိုတာဘာကိုခေါ်တာလဲဥမာလောလောဆယ်မှာဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှိတယ်ဒီမှာအစိုးရရန်နေရာတွေပါလည်းရှိပါတယ်အဲ့တော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဒါကယူကော့ပွဲရလတ်ကိုပဲကြည့်ပြီးဖြစ်စေတခြားသောဟိုရလတ်ကိုပေါ့နော်ကြည့်ပြီးဖြစ်စေနှစ်ပေါင်းများစွာတည်တံ့ခိုင်မြဲနေတာကိုပဲကြည့်ပြီးဖြစ်စေအင်တာမဟိုခိုင်မာတဲ့ပါတီကြီးတစ်ခုအနေနဲ့ဒီလူထောက်ခံတဲ့ပါတီကြီးတစ်ခုအနေနဲ့ရှိနေတာပဲအဲ့ဒီခါကျတော့ဒီဒီမိုကရေစီအကူအပြောင်းမှာဘာကအရေးကြီးတာလဲ။ဘာကအရေးကြီးတာလဲဆိုတော့ပြည်သူလူထုရဲ့လူရင်ဆန္ဒကိုအကောင့်ထဲပေါ်ပေးဖို့ဆိုတဲ့ဥစ္စာပေါ့။အဲ့ဒါကပို့ပြီးတော့အရေးကြီးမယ်လို့ထင်ပါတယ်။အဲ့ဒီခါကျတော့ဟိုတပ်မတော်ကဝင်ပြီးတော့မှခိမ်းမှဖြစ်ရမယ်။တပ်မတော်ကဝင်ပြီးတော့ပါမှဖြစ်ရမယ်ဆိုတာချက်ကိုပို့ပြီးတော့ကောင်းတာကတော့ဟိုဒီမိုကရေစီခိုင်မာအားကောင်းမှုဆက်တွေ့ပြည်တော်စုပေါ်ပေါက်လာဖို့မှာတပ်မတော်ကဘယ်နေရာကမှမဆိုပါဝင်တယ်ဆိုတဲ့ဟုတ်အပြောဆိုမျိုးသဘောထားမျိုးကတော့ပုံပြီးဖြစ်တော်မယ်လို့ဆိုတော့ကျွန်တော်တို့အဲ့လိုထင်ပါတယ်
။ဟုတ်ကဲ့ဒါနဲ့တစ်ဆက်သေးပဲငင်းငိုင်းနဲ့ပတ်သက်လို့သူတို့သဘောထားလဲပြောသွားပါရရှိပါတယ်ခင်ဗျာ။တကယ်တော့ညွန်နိုင်ငံမှာလက်နက်ကင်ဖွဲ့စည်းတွေအဓိကတော့နော်သဘုံဖွဲ့စည်းတွေမရှိတော့မှပဲတက်မလို့ကနိုင်ငံကြီးကစွတ်ခွာမယ်ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာ။အဲ့တော့ဒီအခြေအနေကတော့တကယ်လက်တွေ့ကြရလားဘယ်လောက်ထိမှတ်ကန်ရလားကိုစီသူရအမြင်သိချင်ပါတယ
်။အဲ့ကျွန်တော်တူးချင်းအမြင်ဆိုအဲ့ဒါကမှားယူတဲ့အမြင်ပါ။ဘာဖြစ်လို့မှားယူလဲလို့ကျွန်တော်ကခင်မြင်တယ်ဆိုရင်လက်ရှိတမတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့စစ်အာဏာရှင်တွေရဲ့ဟိုလွဲမှားတဲ့အယူဆတွေပြောဆိုထားတာတွေကိုသူတို့ကအဲ့ဒါနားယောင်နေကြတယ်ဟိုတမတော်ကသာမရှိရင်တိုင်းပြည်ကြီးကတခါတည်းဟိုဘာလဲကြောက်ခဲကိုကြာသွားမယ် အနောက်နိုင်ငံတွေလွှမ်းမိုးမှုခံရမယ်။နေချေတွေလက်အောက်ရောက်သွားမယ်ပါညာဆိုပြီးတော့မှအဲ့လိုမျိုးဝါရမိုင်းတိုက်ထားပြီးတော့မှအဲ့လိုဖြစ်တာပါ။တကယ်လို့ကြတော့ဟိုအဲ့လိုဟိုတကယ်အဖြစ်မှန်ကတော့အဲ့လိုမဟုတ်ပါဘူး။အဲ့တော့တမ်မလုံကရက်ဒီယမှာတစ်ခုတည်းပါပဲ။တိုင်းပြည်မှာဒီမိုကရေစီထွန်းကားဖို့ကောင်းတဲ့အပြောင်းအလဲတွေဖြစ်လာဖို့မှကြာရနေရကနေနေမယ်ဆိုတဲ့အခါကျရင်ပြည်သူလူထုကရွေးကောက်တင်မြောက်တဲ့ပြည်သူကိုယ်စားလှယ်တွေရဲ့ဟိုသဘောထားနဲ့တထထဲကြတဲ့ဟာမျိုးတွေလုပ်ပြီးတော့မှနိုင်ငံတကာမှာဆိုရင်လည်းတပ်မတော်ဆိုတဲ့ဥစ္စာကတကယ်တော့တပ်မတော်ကတပ်မတော်မနေရာမှာနေရဆိုရင်ခုနတော့အနေထားမျိုးတွေဘာမှဖြစ်လာစရာအကြောင်းမရှိပါဘူးတကယ်တော့ခုနတော့ပြောတဲ့အနေထားကဟိုလွဲမားတဲ့အယူဆတွေကိုလက်ခံထားတယ်လို့ပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီစီအောင်မြင့်ခဏဒီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုတိဟာသွေးကိုမေးချင်ပါတယ်ကိုတိဟာသွေးခုနကပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာတကယ်တမ်းဒီမိုကရေစီရတည်ငြိမ်တဲ့အသွင်ကူးပြောင်းရေးဖြစ်ဖို့အတွက်စစ်တပ်ရဲ့ပါဝင်မှုကတစုံတရာရှိရမယ်ဆိုတဲ့အမြင်ပေါ့နော်သူတို့ဘက်ကအမြင်ကိုတိဟာသွေးရဲ့အမြင်လည်းသိချင်ပါတယ်
အော်ကျွန်တော်တို့ဒီဒီလက်လည်ရပြီးကျွန်တော်တို့တိတ်မချခင်ပါပဲပေါ့ကျွန်တော်တို့ဒီပါလီမန်ဒီမိုကရေစီစနစ်ကိုထူထောင်နေစဉ်ကာလမှာပဲကျွန်တော်တို့ဆယ်နှစ်တာကိုရောက်သွားတဲ့အချိန်မှာကျွန်တော်တို့နိုင်ငံအခြေအနေတွေပြိုပြဲတူပြီးစစ်တပ်ကစပြီးအာဏာယူလိုက်တာဒီလေးကြီးပေါ့ဗျာဆိုတော့ဟိုဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့တောက်လျှောက်ပေါ့နော်တက်မတော်ကနေပြီးတော့ဟလာသူ့ကိုယ်သူထူထောင်လာခဲ့တယ်ဗျာဆိုတော့အဲ့ဒီမှာသူ့ကိုယ်သူလည်းဆိုတော့ပြောသဘော institution တစ်ခုလိုမျိုးဟိုတင်စားပြီးခေါ်တာပေါ့အမှန်တော့ဟိုကျွန်တော်တို့အနေနဲ့တော့အခုလည်းပြောရင်နိုင်ငံတော်အာဏာကိုလည်းယူထားတယ်ဟလာနိုင်ငံရေးရလည်းဘာမှစိတ်ပူစရာမရှိဘူးဘတ်ဂျက်ရလည်းစိတ်ပူစရာမရှိဘူးဒေသဝန်ကြီးမှရှိတဲ့နိုင်ငံမျိုးချစ်ပြီးတော့ပြည်ပသူစီဆောက်သွားတယ်ဖြစ်နေပေတော့မလို့သူ့ရဲ့သဘောရင်းကျွန်တော်တက်မတော်ကိုစီဆောက်ရတယ်နောက်တစ်ခါလက်သွေးဖို့လည်းကျွန်တော်တို့ဒီမှာပြည်တွင်းစစ်တေးရှိတယ်ဆိုတော့ဒီဖွဲ့စည်းရကျွန်တော်တို့ဒီနှစ်ပေါင်းအများစွာပေါ့နော်နိုင်ငံရေးပါရောကျွန်တော်တို့ဒီတကယ်ကိုခြေကုပ်ဟလာရထားတာကျွန်တော်တို့အပြစ်တွေနေတာဒါမဆန်းဘူးဗျနောက် institution ကောင်းတယ်လို့ကျွန်တော်ကမမြင်ဘူးနောက်တစ်ချက်ကတက်မတော်ကလည်းဒီပေါက်ပွားလာတယ်ကျွန်တော်တို့ဒီမြန်မာ social media ပါတီတခုရှိတယ်နောက်တစ်ခါကြန့်ခိုင်ရှိတယ်သူတို့တွေကမအောင်မြင်ဘူးဗျတို့ဒီမနောစကြလေနိုင်ငံပါတီကိုလည်းကြာဆုံးသွားတယ်။ဒါတွေကအစီအစဉ်တကယ်ကောင်းရရင်တို့ကနေပြီးတော့ပေါက်ဖွားလာတဲ့ပါတီတွေကလည်းကောင်းရမှာပေါ့နော်မကောင်းဘူးကြ။အဲ့တော့ကံကဟိုပထမကဟိုဘယ်လိုခေါ်မလဲဟိုဟိုဟိုမခိုင်ပါတဲ့အယူဆတစ်ခုပါ။အဲ့အဲ့ဒီမှာကျွန်တော်တို့မြန်မာကျွန်တော်တို့နိုင်ငံရေးအကြောင်းလဲပါတမတော်ပါမကျွန်တော်တည်ငြိမ်မယ်ဆိုတဲ့ကိစ္စကကျွန်တော်ဆက်ပြီးဆွေးနွေးရမယ်ဆိုရှင်တမတော်ပါမတည်ငြိမ်မယ်ဆိုတော့တဝက်တော်မှန်တယ်ကြ။တဝက်ကကြတော့ဘလို့ပါလဲဆိုတော့တဝက်ကမှန်တယ်ဆိုတော့ကသူတို့ကတော့တမတော်ကကျွန်တော်တို့ဒီအကြောင်းလဲကိုစိတ်ပါလက်ပါနဲ့သူတို့ကိုယ်နိုင်ကနေပြီးတော့ဟိုအိမ်မက်တစ်ခုရဲ့ဝိုင်းမက်ပြီးတော့ပေါ့နော်ကျွန်တော်ဒီဘက်ကတခြားအရာစုတွေအိမ်မက်တစ်ခုတည်းမှာသိပြီးဝိုင်းမက်ပြီးတော့ကျွန်တော်တို့ဒီအားလုံးပျော်လင့်နေတဲ့ Federal Democracy စနစ်ကိုဥတည်ကြမယ်အဲ့တော့ကိုအပြေချမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ကဖြစ်နိုင်တယ်ပေါ့ကွာသူတို့ပါရင်ကိုဖြစ်နိုင်အဲ့တော့ပြဿနာအဲ့လိုမဟုတ်ဘဲနဲ့သူတို့ပါနေတာကပြဿနာဖြစ်နေတယ်အခုကဆိုတော့တဝက်မှန်တဝက်မှားပါဆိုတော့ကျွန်တော်ပြောချင်တာကတော့အဓိကတက်မတော်ပါပြီးတော့ကျွန်တော်တို့တကယ်ပြည်နေတဲ့အကြောင်းလည်းဖြစ်မှာဆိုရင်တက်မတော်ကိုလိုက်ကတကယ်ကိုလက်တွေ့ကျွန်တော်တို့ဒီဒီမိုကရက်တစ်ကျွန်တော်တို့ Federal Senate ကိုအားလုံးနဲ့အတူအိမ်မက်မဖို့လိုတယ်။သူကအခုတစ်ချိန်မှာကျွန်တော်အယူဆပြောရတယ်။တစ်ချိန်လုံးကျွန်တော် Federal Senate ကိုခွဲထွက်ရေးစနစ်လို့ကျွန်တော်တို့ပြောပြီးတော့လက်ခံပြီးတော့ကျွန်တော်တို့စတင်လုပ်ကံခဲ့တာ။အခုမှရောင်ရောင်လေးလက်ခံတဲ့အဆင့်မရှိသေးဘူး။ဆိုတော့တို့လည်းကျွန်တော်ထင်တယ်တကယ်မယုံကြည်သေးလို့တုံ့ပြန်နေလို့ထင်တယ်။အဲ့တော့ကျွန်တော်အမြင်ပြောရတယ်လေကျွန်တော်အချက်တည်းအားလုံးကလည်းရုံးထွက်ဖို့ဆိုလို့ရှိလို့ရှိရင်လက်ရှိတိုင်းရင်းသားရဲ့ဒီမိုကရက်တစ်အင်အားစုရဲ့တက်မတော်ရဲ့ကျွန်တော်ချစ်ကျွန်တော်တစ်ဆိုင်ကြီးကိုဘလို့ထူထောင်လဲဆိုတဲ့အိမ်မက်ကိုအတူတူမက်ဖို့အတူတူညှိပြီးတော့မှအဲ့ဒီအချိန်မှာဘာတွေပြုပြင်လဲဘလို့သွားမလဲဆိုတော့ညှိမှာကျွန်တော်တည်ငြိမ်တဲ့အခက်နိုင်ငံရေးကိုသွားမယ်မဟုတ်ဘူးဆိုလို့ရှိရင်ပါနေတာကကျွန်တော်တို့အောင်မြင်တယ်ဆိုပါနေတာကအခက်ခဲလည်းဖြစ်နေတယ
်ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကအရင်တော့ကတက်မတော်ခေါင်းဆောင်တွေကပြောတယ်သူတို့အနေနဲ့သူတို့အနေနဲ့နိုင်ငံမှာပါယူမဲ့လေအစိုးရရဲ့တမနာရဲ့အောက်ချုပ်မှုအောက်မှာပဲသူရဲ့ဒီ comment အောက်မှာပဲသူတို့ရှိတယ်ဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဒေသရှင်လင်းပွဲမှာသူတို့ပြောတဲ့တုံးကနည်းနည်းလေးပြောင်းလာတော့အစိုးရနဲ့စစ်တပ်နဲ့ကွာမှုကပိုကြီးလာတဲ့အနေအထားမျိုးတွေ့နေရပြီလား
โอเคอ่ะเปิดดาวอึดจ๋าบ่เนาะကျွန်တော်တို့ပါဗျာဒီကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့အများကြီးပြောကြရရှိတယ်ဆိုတော့ကျွန်တော်တို့ကလည်းဟိုဒီဖြစ်စဉ်တွေကဟိုရှင်းရှင်းပြောရဗျာ2015ရွေးကောက်ပွဲမှာ energy ကလန်ဆလိုက်နိုင်သွားတဲ့အချိန်မှာအချိန်တည်းတမျိုးဗျာအဲ့တော့တနည်းသုံးနေမှာ energy ကဒီကျွန်တော်တို့ဒီတိုင်းပြည်ဖွံ့ဖြိုးထိုးတဲ့အိမ်နဲ့ပတ်သက်ပြီး short term လောက်လာတဲ့အနေသားကခင်တော့မပေါက်တာရဲ့နောက်တစ်ခါကျွန်တော်တခိုင်ကိစ္စပေါ်လာရဲ့ကြတော့အဲ့လိုမျိုးကျွန်တော်တို့အချိန်နေဖတ်ဖတ်ကနေပြီးတော့ကျွန်တော်တို့ဒီအားလုံးပြည်သူလူထုရောပေါ့နော်နောက်တစ်ခါဒီကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရရောသင်တော့မတော်နိုင်တဲ့အပေါ်မှာတစ်ခါက2020အိမ်မက်ပြန်မက်လာတာလည်းသက်သနာလေးရက်တာအဲ့တော့ပြောမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီမှာဟိုအချိန်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကနိုင်ငံရေးအနေအထားကြောင်းလဲနေတယ်ဆိုတော့
့ဟိုအဲ့မှာလည်းဟိုတမရောပမာရောကျွန်တော်တို့ဒီမိုးလာဒီမိုးကြီးအခွဲ့ချုပ်အစိုးရကိုစူညီရမယ်အနေထားနောက်တော့ကရခိုင်အတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့ရခိုင်ပြည်နာအတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့အတူတူရမှာဖြစ်မယ်မဟုတ်ဘူးဆိုလို့ချင်းဒီပြည်သားဖြစ်အားတွေကကျွန်တော်တို့ကတမရောပဲတက်တခွဲပြီးလာတယ်အနေထားတွေရှိတဲ့ချိန်မှာတမျိုးပဲနောက်တော့နိုင်ငံအရေးကို2020ဆိုတော့အိမ်မက်မှတ်လိုက်တဲ့ခါကျတော့တခါအခြေခံဥပဒေပြုပြင်ပြင်ဆင်ရေးဆိုတဲ့အရင်ကျွန်တော်တို့တိုင်ပတ်ခဲ့တဲ့နိုင်ငံရေးအဲ့ဒါတက်တနာကြီးကြံရောက်လာတဲ့ခါကျတော့သူတို့ရဲ့ future နဲ့သူတို့ရဲ့အနာဂတ်ကိုပြန်ဆင်းလာတဲ့ခါကျတော့သူတို့ရဲ့စိတ်ကူးကတမျိုးဖြစ်ပြီးတော့တင်းမာဖို့တခါပြန်ပေါ်လာတယ်။အဲ့တော့ကျွန်တော်ပြောချင်တာကခိုင်ကိစ္စလောက်ထိမှကျွန်တော်တို့တက်မတော်နဲ့အဆိုးရရနဲ့အစိုးရကတဲ့အနေအထားရှိပေမဲ့ဒီကဥပဒေပြင်ရေးဆိုတဲ့အချိန်နဲ့ကျွန်တော်2020ကိုမျှော်တည့်ရကာလနဲ့ရောက်လာရောက်ပေါ့တခါဟိုဘယ်လိုပုံစံကြီးပြန်ထားသွားတဲ့အနေအထားမျိုးရှိတယ်။အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကအဲ့ဒီလိုမျိုးခုံနေကြဟုတ်
ဟုတ်ကဲ့ကျွန်တော်ကိုစီသူအောင်မြတ်ကိုပြန်မေးချင်ပါတယ်။ရက်ဖက်ဆက်ဖက်ဆက်ဆံရေးကိစ္စပါအခုအနေထားရပြောမယ်ဆိုရင်အာဏာရ NLD ပါတီကဖွဲ့စည်းပုံပြင်ရေးစပြောလာတာနဲ့ခုနလိုမျိုးသွင်းစာရှင်းလင်းပွဲတွေမှာတက်မတော်ရဲ့အနေထားတက်မတော်ရဲ့ခံကဏ္ဍတွေပါပြောလာတဲ့အနေထားမျိုးရှိလာတယ်။နောက်2020ရွေးကောက်ပွဲကလည်းနီးလာပြီ။အဲ့တော့ဒီလိုအနေထားမျိုးအရဆိုရင်ရက်ဖက်စစ်ဖက်ဆက်ဆံရေးအထူးဖြင့်ရက်သားအဒီအစိုးရဘိုင်းနဲ့တက်မတော်နဲ့ဆက်ဆံရေးကလာမယ့်အချိန်ဒီမှာစိုးရိမ်စရာများရောရှိပါလား။
စိုးရိမ်စရာကတော့ဟိုကျွန်တော်တို့ဒီမှာအချိန်တိုင်းရှိနေတယ်။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုလက်ရှိတက်မတော်စစ်ကောင်းဆောင်တွေကဟိုကျွန်တော်တို့တချို့တော်တော်များများကဗာခေါ်လဲဆိုတော့တိုင်းပြည်မှာအနာဂတ်ကောင်းမှုပေါ့နော်ခုနတော့လို့တက်မတော်နဲ့ဒီတာမန်ပြည်သူတွေဆက်ဆံရေးကောင်းမှုဆိုပြီးတော့မှဟိုစကားတွေပြောတဲ့ခါကျရင်ဟိုအများကြီးထိမ့်သိမ့်ပြီးတော့မှပြောနေကြတယ်အဲ့လိုမျိုးဟိုမထိမ့်သိမ့်နဲ့အမှန်တိုင်းပါညာပြောမယ်ဆိုရင်အဲကျွန်တော်တို့တွေကဗာဖြစ်နေလဲဆိုတော့ဒီတိုင်းပြည်မှာအဲတက်မတော်လက်ရှိစစ်ကောင်းဆောင်တွေအရင်စစ်အာဏာရှင်တွေသွားတဲ့လမ်းကြောင်းကိုပြန်ပြီးတော့လိုက်မလားဆရာနာတွေပြန်သိမ်းမလားအဲဒီမိုကရေစီလမ်းကြောင်းကိုသူတကယ်ပဲပြေချာဟိုဝိုင်းပြီးတော့မှလိုက်ပါရှောက်မလားဆိုတာအများကြီးစိုးရိမ်ရတဲ့အနေအထားရှိနေတယ်အဲ့ဒီအနေအထားကြီးကအခုတည်းကမပြတ်ပြေသွားဘူးဒါခုဝင်နေနေပြောတာဒီခုဝင်နေနေပြောတဲ့ဥစ္စာဒါအမှန်ကိုဒါဒီတိုင်းပဲပြောတာအဲ့ဒီဥစ္စာတွေကိုလုံးလုံးစုံရှိနေတဲ့တက်မတော်ကောင်းဆောင်တွေလည်းဟိုနားလည်ဖို့လိုတာပေါ့နော်အဲ့တော့အဲကိုရတော့ဆက်ဆံရေးကိစ္စပြောမယ်ဆိုရင်တက်မတော်ပုံမူတည်တယ်တက်မတော်ကတကယ်ပဲကျွန်တော်တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်စေချင်သလားဒီမိုကရေစီဆက်ပြီးပြည်တော်စုတည်ဆောက်စေချင်သလားအဲ့ဒီအတွက်ကိုကြာရအခမ်းကဏ္ဍကနေပြီးတော့မှပါဝင်သွားမယ်ဆိုရင်ဒီတိုင်းပြည်မှာအရေးကြီးဆုံးကတိုင်းပြည်ရဲ့အရှေ့သခင်တိုင်းပြည်ရဲ့ဟိုဟာကဆိုတာပြည်သူလူထုပဲအဲ့တော့ပြည်သူလူထုကနေပြီးတော့မှရေကောက်တင်မြောက်တဲ့အစိုးရပြည်သူလူထုကရေကောက်တင်မြောက်ထားတဲ့လက်တော်တွေပါနေနဲ့သဟဇာတညီစွာရှေ့မှာဖွံ့ဖြိုးတိုးတက်သွားတဲ့ကဘာပေါ်ကတရားကြီးမားတဲ့နိုင်ငံကြီးတွေရဲ့အတုကိုဟိုလိုက်နာဖို့လိုတယ်အဲ့တော့ငါရှိမှဖြစ်မယ်ငါကလုံးဝဖြစ်မယ်ငါမလုပ်ဘူးဆိုဒီတိုင်းပြည်ကဘာဖြစ်သွားမလဲဆိုတော့စကလုံးတွေပြောပြီးတော့မှလုံးနေမယ်ဆိုရင်စစ်တဲ့အရက်တဲ့စစ်ဆိုင်ကြီးကဟိုတိတ်ပြီးတော့အဆင်ပြေလာမလို့တော့ကျွန်တော်မထင်ဘ
ူးဟုတ်ကဲ့ခင်ဗျာကျွန်တော်လီလိုင်းပေါ်မှာပင်နယ်ဆွေးနွေးသူတွေခဏနေပြီးပါအောင်ခင်ဗျာတို့ရရှင်နေလှည့်ပေးကြပါလေအရင်ဆုံးတော့ကိုစလိုက်ဘွေကွန်တူတူတို့လေးဆွေးနွေးမင်းများလို့ရပါတယ
်ဟုတ်ကဲ့သူတို့ institute ဆစ်တာအကောင့်ဆုံးဖြစ်တယ်ဆိုတော့မကောင်းဘူးဘာလို့လဲဆိုတော့သူအာနာနဲ့သူအမိနဲ့အခွေစီထားတဲ့ institution ကြီးကမကောင်းပါဘူးလို့ကျွန်တော်ပထမဆုံးပြောချင်တယ်။ဘာလို့လဲဆိုရင်တော့ NLD ကအကြာကြီးသူတို့ဖြည်းဖြည်းတော့မှအခုတည်လာတဲ့ NLD ကစစ်တပ်ထက်ပိုပြီးတော့ကောင်းနေလို့ကျွန်တော်မြင်တယ်။သူငင်းချင်းရလည်းပဲသူတို့စစ်မစီမငင်းချင်းကောင်းနေတဲ့ဥစ္စာကတော့မဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့2000ပုံကိုပြင်ပေးဖို့ NLD တောင်းဆိုနေတဲ့ချိန်မှာအဲ့ဒီတော့မှအခွင့်ကောင်းယူပြီးတော့မှတက်မတော်ကဒီတဲ့ဥပဒေကြီးကြီးကနေပြီးတော့မှသူတို့တစ်ခါရင်းနဲ့နောက်ဆုတ်ပေးပြီးတော့မှကာကွယ်ရေးဝန်ကြီးတခုနေရာပဲထားပြီးတော့မှဒီနိုင်ငံရေးလောကကနဲ့ဆုတ်ခွာပေးနေစီရင်တော့မင်းချင်းကြီးတွေကဘာမှလွယ်လွယ်လေးနဲ့ပြည်သူလူထုတွေကတိုက်ပေးနေစီရင်တော့အေးအေးဆေးဆေးနဲ့မင်းချင်းကြီးရနေလို့တော့မျော်လင့်တယ်။ဘာလို့လဲဆိုတော့တမရိုဆိုတာပြည်သူနဲ့ကြိုးစင်ကတ်မြင်ပါပဲ။နောင်ကာလမှာကျွန်တော်တို့ကဒီတမရောအတကယ်ညာရှိတဲ့တမရောဖြစ်လာနေလို့ကျွန်တော်မြင်ပါတယ်ကြာ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတော်ရှင်တူဖိတ်ခေါ်ကြပါတယ်ဥညွန့်လှကနေဒါနိုင်ငံကဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံရဲ့အတွင်ကူးပြောင်းရေးကာလမှာတမရောရဲ့အခမ်းကဏ္ဍဟာအနောက်ရှေ့အဟံအတာဖြစ်မှုတွေလုံနေပါတယ် NLD အစိုးရကစီစဉ်နေတဲ့2008ဖွဲ့စည်းပုံပြင်ဆင်ပြောင်းလဲရေးကစတင်လာတဲ့အချိန်မှာတော့ပို့ပြီးတော့တိတိတသာတင်းတင်းရှားရှားဖြစ်ပေါ်လာတာကိုတွေ့ရပါတယ်စစ်တပ်ကလည်းနိုင်ငံတော်အာဏာအရရက်ကိုနှစ်ပေါင်းများစွာဆက်လက်ထိန်းထားနိုင်ဖို့ကြိုးစားနေတာကိုမြင်တွေ့နေရပါတယ်။တနည်းအားဖြင့်ပြည်တွင်းမှာလက်နက်ကင်ဒေါ်လာရင်းအားစုတွေရှိနေသမျှကာလပတ်လုံးစစ်တပ်ကနိုင်ငံတော်အာဏာအရရက်ကိုပါဝင်ပတ်သက်နေမှာဖြစ်ကြောင်းစ ချစ်တဲ့အာဏာပိုင်များရဲ့ပြောကြားချက်ကိုထောက်ယူခြင်းအပြင်လည်းတည်တာနိုင်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်အထူးပြောချင်တာကနိုင်ငံတကာမှာဖိနှိပ်အုပ်ချုပ်မှုတွေဖိနှိပ်ချုပ်ချယ်မှုတွေဥပဒေမဲ့ပြုမှုဆောင်ရွက်မှုတွေနဲ့နိုင်ငံသားတွေရဲ့မူလရပိုင်ခွင့်အခွင့်အရေးတွေဆုံးရှုံးနေပြီဆိုရင်တော့ဘယ်နေရာမှာမဆိုနှီးမျိုးစုံနဲ့တော်လန်ဆန့်ကျင်တိုက်ပွဲဝင်နေကြတာတမိုင်းရောင်းစင်လာရှိပြီးသားမှုတော်လန်ဆန့်ကျင်တဲ့ပုံစံအမျိုးမျိုးရှိနေမယ်ဆိုတာကိုစိတ်ကောင်းဆောင်နေနားလေသဘောပေါက်စေချင်ပါတယ်
ဟုတ်ကဲ့ဦးညလာကြီးရပါပြီတို့ကျွန်တော်နောက်တော်ရရှင်တူတော့တော့ဟိုစာနဲ့ရေးပို့တာပါမောင်တက်တနာအမေရိကန်နိုင်ငံပါအရွေးချက်ကမဟုတ်တဲ့တက်မလို့သားတွေကစီးရီမြင်တက်တဲ့ဒီမိုကရေစီမဆန်တဲ့အခြေခံဥပဒေရေးဆွဲရည်ရာကနေပြီးတော့ပြင်ဆင်ရေးအထိတသေးသသိန်းတမိန်အတိုင်းလိုက်ပါနေကြတာဟာတည်ငြိမ်တဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကိုထိန်းချုပ်ပေးနေတာမဟုတ်ဘဲနဲ့နောက်ကျောင်းပြန်လှည့်ဖို့ကြိုးပမ်းနေကြတာလို့မြင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ခိုင်မာတဲ့ institution တွေဘလောက်ရှိတယ်မရှိဘူးဆိုတာသိချင်ရင်အရွေးချက်ကမဟုတ်ဘဲနဲ့လွှတ်တော်တွေဝင်ထိုင်နေတဲ့25ရာခိုင်နှုန်းကိုရုပ်သိမ်းပြလိုက်ပါတယ်။အထင်ရှားတွေ့လာရပါလိမ့်မယ်ဆိုပြီးတော့ဒီမောင်တက်တနာကနေပြီးတော့စာပို့ရေးသားပါတယ်တော်ချင်တွေကတော့သူရဲ့အမြင်တွေကိုပဲအဓိကဆောင်ပေးပြီးတော့ပြောဆိုတာများပါတယ်ကျွန်တော်အဲ့တော့ကျွန်တော်မင်းမြန်းချင်တယ်ကိုတီဟောက်ပဲကျွန်တော်မင်းမြန်းချင်ပါတယ်တက်မရော်ဘက်ကအမြင်ပေါ့နော်အဓိကတော့တက်မရော်ဘက်ကလုံခြုံရေးအမြင်သူတို့မှရှိတော့နိုင်ငံရေးပါတီတွေနိုင်ငံရေးဖွဲ့စည်းတွေအရင်ကာလတုန်းကလည်းဒီအားနည်းချက်တွေကိုထောက်ပြပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေကိုထောက်ပြပြီးတော့တက်မရော်ကရှိနေရမယ်ကာကွယ်ရေးအတွက်လုံခြုံရေးအတွက်ရှိနေရမယ်ဆိုတဲ့အမြင်ကသုံးတရားသူတို့ထဲမှာသူတို့ထုတ်ပြောတိုင်းမှာကျွန်တော်သတိထားမိပါတယ်ဒါကူနိုင်ငံဖွဲ့စည်းရေးဘေဘက်ကမချေဖြတ်နိုင်ဘူးလားအဲ့အမြင်ပေါ်မှာကုသရသည်ဘယ်လိုယူဆပါလဲ
ဟုတ်ဗျာအဓိကတော့ဒါဟိုကျွန်တော်တို့ဒီ2008အခြေခံဥပဒေကိုထိုက်ခွာလဲကျွန်တော်တို့အခုမှဆန်းတက်ကာလလို့ဖြစ်နေတယ်နောက်ကပြဿနာကလည်းဒီအခြေခံဥပဒေကကျွန်တော်တို့ဒီနိုင်ငံရေးအင်အားစုတွေနဲ့အလားကျွန်တော်တို့ဒီစစ်တပ်ကိုအခြေခံတဲ့ကျွန်တော်တို့စစ်ထိုင်ရေးအင်အားစုတွေနဲ့ပုံပြီးပြီးတော့နိုင်ငံရေးအတူတူလုပ်တော့ကြဖို့ကျွန်တော်တို့ပုံပြီးပေးတဲ့နေရာဖြစ်တယ်ဟုတ်ဒီ2008ကြောင့်ပဲကျွန်တော်တို့အခုအပြောင်းလဲတာဖြစ်တာပေါ့ဆိုတော့အဲ့ဒီစစ်ကကျွန်တော်တို့ဒီလိုနိုင်ငံရေးအင်အားစုတွေခလာဟိုကျွန်တော်တို့ဒီရုပ်တော်ပွဲစနစ်တို့တော်တော်စနစ်တို့ဖြစ်အောင်ဖန်တီးပေးထားလို့ဒါလာတာဟိုဖြင်းပြောရရင်စက္ကန့်ကြီးကဒါကိုမပြင်ခင်ဘူးအခြေခံအဖြစ်ပေါ့နော်အဲ့တော့အဖြစ်ပြင်လဲနည်းနည်းပဲပေါ့ဒါပေမဲ့ energy power မျိုးဒီကျွန်တော်တို့ဒီမိုကရေစီအင်အားစုကြတော့ဟိုဒီလိုလာတာကတော့ပြင်ဖို့လာတာဆိုတဲ့အနေထားပေါ့ဆိုတော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီအခြေခံဥပဒေကကျွန်တော်တို့တိုင်းပြည်တစ်ခုမှာအသက်ပဲဆိုတော့ဒီအခြေခံဥပဒေခိုင်မာမှာကျွန်တော်တို့စနစ်ကခိုင်မာတော့မှာဆိုတော့အခုချိန်ဒီကျွန်တော်တို့အခြေခံဥပဒေကြီးကကျွန်တော်တို့ကပြင်မယ်ပြင်မယ်ပဲဖြစ်တယ်ဆိုတော့စနစ်ကမခိုင်ပါဘူးရင်းတိုးတယ်ဆိုတော့အဲဒီတိုးနေမှုရဲ့ဘေးဘက်ဆိုးကျိုးကဘာလဲဆိုတော့တမရော်ကိုလိုအပ်နေတယ်လို့ပြောလို့ရမယ်ဘေးဘက်ဆိုးကျိုးတွေအများကြီးဖြစ်တယ်သတ္တရာအဲ့ဒါဆိုတော့ကျွန်တော်တို့ကဟိုပို့ပြီးကိုကန့်ပြီးတယ်လို့ဖြစ်တယ်ဆိုတော့ကျွန်တော်ကဒီအခြေခံဥပဒေကိုငြင်းငြင်းလေးလက်ခံပြီးတော့အားကောင်းလာအောင်လုပ်ရမှာလားဟုတ်အခြေခံဥပဒေအချိန်ရှိတော့ပြင်ပြီးတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဲစနစ်တစ်ခုရအောင်ဖြူတော့မလားဆိုတော့အဲ့ဒီတစ်ခုကြားတယ်မှာကျွန်တော်တို့ပြိပခါဖြစ်ဆိုအဲ့ဒီလိုအခြေအနေမျိုးမှာတက်မတော်ကအဓိကဘာပြဿနာရှိလဲဆိုတော့တက်မတော်ကဘယ်တော့အတိုင်းပါပြီးကျွန်တော်တို့ဒီခြေကဥပဒေကိုပြင်ခွင့်ပေးမလဲဒီမိုကရေစီစနစ်ကိုတို့ရဲ့လက်ခံနဲ့ပြောတယ်ခြေကဥပဒေကိုပြင်ဖို့လဲတို့ဌာနရှိတယ်ပြောတယ်အခုတခါဖက်ဒရယ်ကိုလည်းသွားပယ်လို့ပြောတယ်ဒါပေမဲ့ဒီခြေကဥပဒေကလုံးဝဖက်ဒရယ်ကိုသွားလို့မရဘူးအဲ့တော့ခြေကဥပဒေတော့တော့လာလာဆက်ရဲဆက်ရဲပြင်နိုင်မှုလို့ပဲအဲ့လိုပြင်နိုင်မှုစူးစမ်းတာကိုတက်မတော်ကတကယ်တမ်းကျတော့တို့ကိုယ်တိုင်တဲ့လမ်းဖွင့်မပေးသလိုအဲ့လိုစူးစမ်းမှုတွေအားလုံးကိုလည်းတိုင်းပြည်ကိုဟိုဖြတ်လို့ဖြတ်ပြီးဖြစ်သွားနိုင်တယ်တက်စီသွားနိုင်တယ်ဆိုတဲ့အမြင်မျိုးတွေခပြနေတာအမတန်နားလေခက်ဒါကြောင့်ပြည်သူလူထုကမယုံကြည်ဘူးဖြစ်တယ်ဆိုတော့ဒီအခြေအနေကိုတက်မလို့ပစာတောင်းနေတယ်ကျွန်တော်စပြီးတော့ပြင်ရမယ်လူထုရဲ့စိတ်ပူမှုတွေသိုးရိမ်မှုတွေတော့တစ်ဆက်ဆွဲတော့เนาะကျွန်တော်ဒီနိုင်ငံအရာစုတွေရဲ့ကျွန်တော်တို့စိတ်ပူပြီးတော့ကျွန်တော်တို့ပို့ပြီးတော့ဒီနိုင်ငံရေးကစားပွဲတွေပို့ပြီးပြင်တင်လာရဲကျွန်တော်တို့တန်းပြီမှာမလို့အဖက်နဲ့ကျွန်တော်တို့မတည်ငြိမ်မှုတွေဖြစ်လာမယ်ဆိုတော့ဒါပြန်နောက်ဆက်တွဲစူးကြိုးနေတယ်အဲ့တော့ခါးသိခံမှာတော့တန်းကြည့်ပေါ့အဲ့တော့တက်မတော်အနေနဲ့ကတော့အများဆုံးကျွန်တော်တို့ဒီဖပြီးတော့အချိန်ကောင်းနေတယ်ကျွန်တော်ဒီမျိုးဒီပြည့်ရောင်းလေးကိုပြတ်တက်နေပြီးဆက်သွားနေပြီဟိုကျွန်တော်တို့အားလုံးရဲ့အိမ်မက်ကိုနားလည်ပြီးပြီးတော့တက်ဆွမ်းတွေကိုပြီးတော့ချဲ့ရလေဒီကတော့သူရဲ့နာမည်ဆိုးကိုလည်းဖြတ်ဖို့တာဟို၆ဖြတ်ဖို့ပေါ့နော်ဟိုဒါအချိန်ကောင်းပဲဆိုတော့ဒီလမ်းကိုရှောက်ဖို့လိုတယ်ဒီလိုစီအားစုတွေနဲ့ဒီတိုင်းသားအားစုတွေလက်တွဲပြီးတော့ရှောက်ဖို့လိုတယ်ဆိုတော့ပဲကျွန်တော်ကပြောချင်ပါတယ်
ကျွန်တော်သရရှိတူလေလိုင်းပေါ်ရောက်နေလို့ပါကိုဥမောင်ညိုတူတူဆွေးနွေးမြန်းမြန်းလို့ရပါတယ်ခင်ဗျာဥမောင်ညိုကြားပါလား
ကြားပါလေ
ဟုတ်ကဲ့တူတူလေးဆွေးနွေးမြန်းမြန်းပြီးပါအ
ော်ဆွေးနွေးတူတော့မရှိပါဘူးဒီတော့နေတဲ့ဟာတွေကဟိုတော့တိတ်အမြင်ရှိရင်ပို့ပို့ပြောရရင်တော့ဟိုဘယ်လိုဖော်မလဲတိုင်းပြည်အတွက်ကြည့်တဲ့အဖွဲ့နဲ့မကြည့်တဲ့အဖွဲ့ဒါဒီနှစ်ဖွဲ့ပဲရှိတယ်ဟိုအဲ့လိုပဲတူတူတုတ်တုတ်ပြောတယ
်ဟုတ်ကဲ့ပါခင်ဗျာကုမောင်ညိုကျေးဇူးပါကျွန်တော်ကိုစီစုအောင်မြစ်ကို
မိကုတ်တခုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အတွင်ကူးပြောင်းရေးရမြန်မာနိုင်ငံရဲ့အခြေအနေကအာဏာခွဲဝေနဲ့တွားမယ့်အနေအထားမျိုးပေါ့နော်စစ်တပ်နဲ့ဒီမိုကရေစီနီးကြအုပ်ချုပ်လာတဲ့အစိုးရရဲ့အနေအထားပေါ့ဒါပေမဲ့တပ်မတော်ရဲ့ဒင်းသာရှင်းလင်းပွဲမှာဒီအာဏာပါတီကဖွဲ့စည်းပုံနဲ့မညီတာတွေလုပ်ခဲ့တယ်ဆိုပြီးဆွဆွဲသွားတာရှိပါတယ်အဓိကဆိုရင်တော့ဒီအတိုင်ပင်ခံဥပဒေကိုပြဋ္ဌာန်းခဲ့တဲ့ကိစ္စမျိုးပေါ့နော်အဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းတချို့နေရာတွေမှာ NLD စစ်တပ်နဲ့မညီဝဲနဲ့သူတို့ဆုံးဖြတ်ခဲ့တဲ့အရာတွေဥပမာဖွဲ့စည်းပုံပြင်ရေးသူတို့လွှတ်တော်တင်တာအစားလုပ်ခဲ့ပုံရပါတယ်အဲ့တော့တကယ်ပဲ NLD ကတပ်မတော်နဲ့စစ်တပ်နဲ့မညီနိုင်မဲနဲ့ရှစ်ဆက်သွားဖို့ဖြစ်နိုင်ပါမလားကိုစီသူအောင်မြင့်အမြင်သိကြပါတယ
်အဲအဓိကကတော့ဟိုတိုက်ဒီအဲဟိုပေးထားခြင်းအရာဆိုရင်တော့ဟိုတပ်မတော်နဲ့အဲလောလောဆယ်ဖွဲ့စည်းပုံအရာပေးထားတာတော့တပ်မတော်နဲ့ဒီတော့ခံအဲဒါအစိုးရနဲ့ပေါ့နော်အဲ့ဒါညှိနှိုင်းပြီးတွားရမယ်ဆိုတဲ့ဟုတ်ကြောင်ပေးထားတာတော့အမှန်ပါပဲအဲ့ဒီအပေါ်မှာဟိုရုပ်ောက်ခံရတဲ့အစိုးရကလည်းဟိုညှိနှိုင်းပြီးတွားနိုင်ရင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒါကကျွန်တော်တို့ဒီဒီသဘောအရပြောတာပါဒါပေမဲ့အချို့သောကိစ္စတွေမှာဒီဒီ MRI အစိုးရအနေနဲ့ဟိုညှိနှိုင်းပြီးတွားခြင်းပေမဲ့ဟိုတပ်မတော်ဘက်ကဘယ်လောက်ထိအညှိနှိုင်းခံလဲအဲညှိနှိုင်းမှုအတွက်ကိုဘယ်လောက်ထိလမ်းဖွင့်လာပေးသလဲဆိုတော့ကျွန်တော်တို့မသိဘူးအဲ့တော့တပ်မတော်ဘက်ကအဲတပ်မတော်ဆိုတာကလည်းကျွန်တော်တပ်မတော်စစ်ကောင်းဆောင်တွေကိုပြောတာပါတပ်မတော်တခုလုံးပြောတာမဟုတ်ပါဘူးအဲတပ်မတော်ကောင်းဆောင်တွေကအဲ့လိုဖွင့်ပြီးမထားဘူးဆိုရင်တော့ဟိုတစ်ဖက်က MRI မှာရွေးချယ်စရာလားလဲကျွန်တော်ထင်တယ်သိရှိမှာတော့မဟုတ်ဘူးအဲဆိုတော့ဟိုညှိလို့ရသလားမရဘူးလားဟိုမရဘူးဆိုတော့လည်းဟိုလုံးပြရှိတာသူကတော့ဟိုတိုင်းပြည်အတွက်ကတော့ပြည်လူလူအကျိုးအတွက်ကတော့အခုလောက်ကြကြီးကလောက်ရမှာပဲအခုဟိုခုနကတော့မေးတဲ့မေးခွန်းနဲ့ဆက်ဆက်ပြီးပြောရရင်တက်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေဟိုပြင်ဆင်နေဆိုတဲ့ကိစ္စမှာမှန်ပါလေတကယ်တကယ်ကျတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာအရေးယူရှင်းတယ်တက်မတော်နဲ့ NLD နဲ့ဟိုပူးပေါင်းပြီးတော့မှပြင်ဆင်တော့မှသာရနိုင်တဲ့အနေအထားမျိုးပါဒါပေမဲ့ဟိုအရှိတိုင်းမှာပေါ့နော်ဘယ်လိုမျိုးရှိနိုင်ရဲ့ဤလည်းရမရဆိုတာကျွန်တော်တို့မသိဘူးဒါပေမဲ့အဲ့ဒီလိုအခြေအနေမျိုးမှာ NLD ကနေပြီးတော့မှအဲ့ဒီထဲမှာတင်တယ်အတင်တဲ့ခါကျတော့တစ်ဖက်ကတက်မတော်ဘက်ကကောက်ွက်တယ်တော်ရတဲ့ခါကျတော့သူပြောတာကတော့ဒါလုတ်ထုတ်လို့မျိုးနဲ့မညီလို့ပြောတယ်ဒါပေမဲ့ခက်တာက MRI ဘက်ကဒေါက်တာဇော်မီမောင်အဖြေပေးတယ်လို့ပဲဟိုပရမတ်ကြီးချွတ်တော်ကမှတင်တဲ့အချိန်လုံးကတော့ဘာဖြစ်လို့မကောက်ွက်ပဲနဲ့အခုမှတောက်ွက်တာလဲတပုတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့အခုဆိုရင်အပြင်းထန်ဆွဆွဲတာရှိတယ်အဲ့တော့တကယ်တော့ဟိုဖွဲ့စည်းပုံအခြေခံဥပဒေအတိုင်းနဲ့ပြောရမယ်ဆိုရင်တပ်မတော်လက်ရှိခေါင်းဆောင်တွေပြောဆိုရှိပြီးဒီကအဲ့ဒီစကားပြောခွင့်မရှိဘူးအဲ့ဒီစကားကိုပြောခွင့်ရှိတာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရိုးရပဲပြောခွင့်ရှိတယ်။အဲ့တော့တပ်မတော်ခေါင်းဆောင်တွေအနေနဲ့အမေရိကလုပ်တဲ့ဟာတွေစစ်တော်ကလုပ်တဲ့ဟာတွေကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့အဲသူတို့ကဟိုယူဆတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရိုးကိုတင်ရမယ်။ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်ဆိုတဲ့အဖွဲ့ကြီးကဒီလိုကိုလုပ်ရလိမ့်မယ်။လုပ်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေခုံရိုးရဲ့အစိုးရကိုသူကနားထောင်ရမယ်။ဒီတော့မှသာသူဟာဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်လာတယ်ကာကွယ်ဆောက်ရှောက်တယ်ဆိုတဲ့အဖွဲ့ကြီးဖြစ်မှာ။အခုကတော့အဲ့လိုမဟုတ်ပဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြောမထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာပါတယ်ဆိုပြီးတော့မှပြောနေတာတွေကဖွဲ့စည်းပုံအခြေခံဥပဒေကိုမလိုက်နိုင်တဲ့သဘောနဲ့ဆက်ရောက်နေတယ်လို့တော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲဒီလိုက်အချိန်လေးဆစ်တော့လို့ပါပါဝင်ဆွေးနွေးပေးတဲ့ဥစည်းသူအောင်မြင့်နဲ့ကိုတီဟာသွေးကျေးဇူးအများကြီးတင်ပါတယ်တော်ရရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်လာခွင့်ပေးပါခင်ဗျာ
ကိုသားညဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါရဲ့ရှင်။ဖွေရီကထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အခုအင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းကပြောပြပေးပါမယ်ရှင်။
နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့ဒုတိယအကြိမ်တော်ထိပ်သီးဆွေးဝဲကျင်းပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗီယက်နမ်နိုင်ငံကိုမကြသေးခင်အချိန်ပိုင်းတွင်းကပဲရောက်သွားပြီဖြစ်ပါတယ်။သမ္မတထရမ့်ကိုလေးစိတ်မှဗီယက်နမ်ဆွေးအရာရှိတွေအမေရိကန်ဗီယက်နမ်ဆိုင်ရာအမေရိကန်သမ္မတကြီးဒန်နီယယ်ခရစ်စတန်ဘရင့်တို့နဲ့အတူဝတ်ဆုံအဖြစ်ဝတ်ဆင်ထားကြတဲ့ဂွန်ပြူတာဖွဲ့ကကြိုဆိုခဲ့ကြပါတယ်။ကောင်းဆောင်ဦးဟာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာမနေ့ကဗုဒ္ဓနေ့မှာတွေ့ဆုံပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးကိစ္စအပါအဝင်အကြောင်းအရာတော်တော်များများကိုဆွေးနွေးကြမှာပါ။မြောက်ကိုရီးယားကောင်းဆောင်ကွင်ချုံဦးကတော့တောင်ရကြခီးစင်ပါရထားနဲ့ဗီယက်နမ်နိုင်ငံကိုအင်္ဂါနေ့မနေ့အစောပိုင်းကရောက်လာခဲ့ပါတယ်။ဆွေးနွေးပွဲတွင်မြောက်ကိုရီးယားကောင်းဆောင်ပေးထားတဲ့ကတိအတိုင်းနျူကလ িয়ার လက်နက်ဖြတ်သိမ်းသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတင်းနေတာနေ့ကဝါရှင်တန်ဒီစီမြို့ကနေမထွက်ခွင်သမ္မတထရန့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကအိန္ဒိယနိုင်ငံကင်ရှမီးဒေသအတွင်းစစ်သားအယောက်40သေစေခဲ့တဲ့အသေးခံကားဘုံးဖောက်ခွဲမှုမှာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့တဲ့အစ္စလာမစ်စစ်သေးကြောအဖွဲ့ရဲ့ပါကစ္စတန်နိုင်ငံအတွင်းကစခန်းကိုဒီကနေ့အာယုံမတက်ခင်မှာလေကြောင်းကနေဘုံးကျဲတက်ခတ်ခဲ့ကြောင်းအိန္ဒိယအစိုးရကပြောပါတယ်။ တန်းပြည်တောင်ပိုင်းမက္ကဆီကိုနေဆက်မှာတိုင်းတိဆောက်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြီးညာခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်မယ့်ဥပဒေကြောင့်ကိုအောက်လွတ်တော်ကဒီကနေ့အင်္ဂါနေ့မှာမဲခွဲအတည်ပြုဖို့ရှိနေပါတယ်။အမေရိကန်နဲ့တရုတ်အကြားကကုန်သွယ်ဆိုင်ရာသဘောတူညီချက်ကိုအပြစ်တတ်နိုင်ရေးအတွက်နှစ်ဖက်ခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲကျင်းပကြမှာဖြစ်တာကြောင့်တရုတ်နဲ့အမေရိကန်အကြားကကုန်သွယ်ဆိုင်ရာတင်မာမှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကိုရှောင်ရှားနိုင်တော့မှာဖြစ်ပါတယ်ခင်ဗျ။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအစံဖန်းအင်ဂျင်နီယာကတော့ William Andrick ဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလှိုင်းဒိုမီတာ2532အပြင်လှိုင်းလက်မီတာ190လို့ကလည်းနားဆင်နိုင်ပါတယ်။ဗီဒီယိုသတင်းများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင
This program has come to you from the Voice of America, Washington.